Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်သစ်ဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဇန်နဝါရီလ2ရက်နှစ်သစ်ဒုတိယနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တချိန်နဲ့တပြိုင်နက်တည်းမှာပဲ VOA Facebook ကနေပါရုပ်သံနဲ့အတူပူးတွဲတင်ဆက်နေတာကိုတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ဒီကနေ့နှစ်သစ်အစဒုတိယနေ့ဖြစ်တဲ့တနင်္ဂနွေမနက်ပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မခင်ဗျတ်ပါဒီမနက်ခင်းသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြပေးမှာပါကမ္ဘာတလောကိုဗစ်ရောဂါကူးစက်မှုတွေနှစ်နှစ်နီးပါးရှိလာချိန်မှာပဲဥရောပမှာတော့ကူးစက်ခံရသူကသန်း100ကျော်သွားပါပြီ။ပုံဟန်းမင်းကြီးကနှစ်တည်းမင်းကမှအမျိုးသမီးတွေရဲ့ငြင်းချင်းဆွမ်းဆောင်မှုအတွက်ချီးကျူးမင်ကြားလိုက်ပါတယ်။ကွယ်လွန်မှုဖုံးတော်ကြီးဒက်စမန်တူတူရဲ့ဇာပနာအခမ်းအနားကိုစနေနေ့မှာကျင်းပခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဖီမောင်ဆုံးမင်
း။ဟုတ်ကဲ့ပါခင်ဗျာ။အခုလိုသတင်းတွေပြီးမှသတင်းပေးဖို့ချက်တွေကိုလည်းဇက်တိုက်တင်ဆက်ပေးပါမယ်။အဲ့ဒီအထက်ကတခုကတော့ထိုင်းနိုင်ငံအတွင်းဖန်ဆီးမိတဲ့မူရစေဝါတွေနဲ့ပတ်သက်တဲ့အနှစ်ချုပ်သတင်းပေးပို့ခြင်းမှာနားဆင်ကြည့်ရှုကြရမှာပါ။အဲဒီနောက်ဘက်စင်ကန်နာတွေအနေနဲ့ဒုအသံအစည်းအဝေးဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအားကစားအနှစ်ချုပ်စတဲ့သတင်းအစည်းအဝေးတွေကိုလည်းထုတ်လွှင့်ပေးပါမယ်။ကဲအခုတော့တော်ခင်မျိုးသက်နဲ့ကိုအောင်လွေဦးတို့ကဒီကနေ့နောက်ဆုံးရထူးခြားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးကြပါခင်ဗျာ
။ကမ္ဘာတလောကိုဗစ်ရောဂါကူးစက်မှုတွေနှစ်နှစ်နီးပါးရှိလာချိန်မှာပဲဥရောပမှာအကူးစက်ခံသူကသန်း100ကျော်သွားပြီလို့ကာယရောဂါအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်တဲ့ John Hopkins Tech လို့ကစနေနေ့မှာပြောပါတယ်။ကမ္ဘာတလောအကူးစက်ခံသူကတော့သန်းပေါင်း290နီးပါးရှိနေပါပြီ။စနေနေ့အထိဥရောပမှာ9ရက်အတွင်းအကူးစက်ခံရသူ5သန်းရှိခဲ့ပြီးတော့ကူးစက်များ Omicron ပိုးသစ်ကြောင့်နေ့စဉ်ကူးစက်မှုကလည်းဆန်းကျင်တင်ခဲ့ပါတယ်။ဒီထက်ကပြင်သစ်မှာကူးစက်သူကတသန်းကျော်ရှိနေတဲ့အတွက် Coronavirus ကာယရောဂါစတင်ခြင်းကစပြီးကူးစက်သူ10သန်းကျော်ခဲ့တဲ့နိုင်ငံတွေဖြစ်တဲ့ American, India, Brazil, Britain နဲ့ Russia တို့ပြင်17မှမြောက်စီးရင်ဝင်ဖြစ်သွားပါပြီ။အိန္ဒိယမှာတော့ကူးစက်သူ 2,200 ကျော်မှ Omicron ပိုးကူးစက်သူက 1,400 ကျော်ရှိနေတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်ပါတယ်။လူမှုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ဒီပိုးကူးစက်မှုကကြီးတဲ့ပိုများနိုင်တယ်လို့သတိပေးပါတယ်။ Australia နိုင်ငံ New South Wales ပြည်နယ်မှာလည်းဆေးရုံတွေမှာတညာအတွင်းအရေးပေါ်ခွင့်မှုစံချိန်တင်သွားပါတယ်။ဒီနှစ်တစ်ကူးအကြိုညမှာကျုံနေချက်အရက်တောက်တာမတော်တဆဖြစ်တာထိခိုက်ဒဏ်ရာရတာအပြင် COVID ကာယရောဂါကြောင့်မှအခုလောက်လူနာများခဲ့ရတာပါ။Omicron ပိုးသစ်ဟာတာမန်ဆောင်ရသည်တဲ့ထူးတဲ့ခုလိုအခြေမျိုးမှာအမျိုးသားကျန်းမာရေးဝန်ဆောင်မှုဌာန NHS ရဲ့ခံနိုင်စွမ်းကိုစမ်းသပ်နေတယ်လို့ Britain နိုင်ငံရဲ့ NHS အဖွဲ့အမှုဆောင်ရာရှိချုပ် Matthew Taylor ကပြောပါတယ်။ COVID ကူးစက်မှုကြောင့် American ကတက္ကသိုလ် College ကျောင်းပေါင်း30ကျော်ရဲ့ပြန်ဖွင့်မယ့်အစီအစဉ်တွေကိုလည်းရက်ရွှေ့ထားပါတယ်
။ COVID ကာယရောဂါကူးစက်မှုတွေကြာ2022ခုနှစ်တည်းမှာလေယောင်းကိစ္စတွေအများပြားဖြတ်သိမ်းလိုက်ရတဲ့အတွက်ခီးသွားတွေခက်ကြုံနေပါတယ်။အမေရိကန်ပြည်တော်စုရှေ့ဘက်ချမ်းမှာဒေတာစံတော်ချိန်စနေနေ့မိုးလယ်ပိုင်းထိလေယောင်းကိစ္စ2500ကျော်ဖြစ်ခဲ့ရပြီးကမ္ဘာတစ်လောက်4300လောက်ရှိတဲ့အကြောင်းလေယောင်းလုပ်ငန်းဆိုင်ရာချက်လက်တွေကိုစောင့်ကြည့်ဖော်ပြနေတဲ့ Flight OA ကဖော်ပြလိုက်တာပါ။လေယောင်းမှူးတန်းတွေ COVID ကာယရောဂါကူးစက်မှုတွေကြောင့်ဝန်ထမ်းမလုံလောက်ရောက်ကခရစ်စမတ်အားလိုက်ရဲ့မတိုင်ခင်ကစလို့အမေရိကန်မှာလေယောင်းကိစ္စတွေဖြစ်ရတဲ့အထက်မှာစနေနေ့ကတော့အများဆုံးဖြစ်ခဲ့ပါတယ်။ဒီဇင်ဘာလ24ရက်ခရစ်စမတ်အကြိုနေ့ကစခီးစဉ်12000ကျော်ဖြစ်ခဲ့ရတာပါ။ရာသီဥတုမကောင်းတာကလည်းစနေနေ့ကခီးစဉ်တွေကိုဖြစ်ရတဲ့အကြောင်းရင်းတစ်ခုဖြစ်ခဲ့ပါတယ်။ပြင်းထန်တဲ့ဆောင်းရာသီတန်းအဆိုးဆုံးခံခဲ့ရတဲ့ရှီကာဂိုကအိုဟဲအလီစိတ်မှာခီးစဉ်800လောက်ဖြစ်ခဲ့ရပြီးမစ်ဝေးလီစိတ်မှာ250ကျော်ဖြစ်ခဲ့ရတာပါ။နင်းတွေ6လက်မလောက်ထိကျလိမ့်မယ်လို့မိုးလေဝသဌာနကခန့်မှန်းထားတာကြောင့်အိုဟဲနဲ့မစ်ဝေးလီစိတ်တွေကခီးစဉ်တွေကိုစိုင်းငံ့လိုက်တဲ့အကြောင်းဆောက်သွက်စလီကြောင်းလိုက်ပြောင်းဝင်ရသူကပြောဆိုထားပါတယ်။ Denver, Detroit, Newark, New Jersey နဲ့လေဆိပ်တွေမှာလည်းအနည်းဆုံးလေယာဉ်ခီးစဉ်100လောက်ဖြစ်ခဲ့ရတာပါ။ South West လေကြောင်းလိုင်းကနိုင်ငံတော်ကခီးစဉ်450ကျော်ကိုဖြတ်ထားပြီး American လေကြောင်းလိုင်းက200ကျော် Delta နဲ့ United လေကြောင်းလိုင်းတွေကတော့ခီးစဉ်150ကျော်စီအတိအသီးဖြတ်သိမ်းထားပါတယ်။နိုင်ငံတကာလေကြောင်းလိုင်းတွေထဲမှာတော့ China Eastern ကခီးစဉ်900ကျော်နဲ့ Air China က200ကျော်ကိုပယ်ဖြတ်ထားပါတယ်။
ကမ္ဘာတလောကိုဗစ် -19 ကာယရောဂါအတွက်အတင်းကျပ်ဆုံးစီးပင်းတွေထုတ်ပြန်ကင်တွဲခဲ့တဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့တရုတ်နိုင်ငံမှာ2021နှစ်ကုန်နောက်ဆုံးသတင်းပတ်အတွင်း ဒီရင်ကိုဗစ်ကူးစက်မှုဟာဒီယောဂါစတင်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်လောက်ကစပြီးအများဆုံးကူးစက်ခဲ့တဲ့သတင်းပတ်ဖြစ်ခဲ့ပါတယ်။ဒီဇင်ဘာ30ရက်တောက်ကြံလေးကပိုးကူးစက်သူ185ယောက်ရှိကြောင်းတရုတ်ကျန်းမာရေးကော်မရှင်ကစနေနေ့ထုတ်ပြန်တဲ့အတွက်တရုတ်ပြည်မှာကြီးတွင်ဒီယောဂါပိုးကူးစက်မှုဟာတစ်ပတ်တွင်1000ကျော်ဖြစ်သွားခဲ့ပါတယ်။နိုင်ငံအနောက်မြောက်ပိုင်းစစ်မှုနဲ့ဤပညာထွန်းကားလူဦးရေ73သန်းနေထိုင်တဲ့ဇီယန်းမြို့မှာအများဆုံးကူးစက်ခဲ့တာဖြစ်ပါတယ်။2022ဆောင်းရာသီအိုလံပစ်ပွဲတော်ကို February လတည်းအင်ရှင်ဖြစ်တဲ့လက်ခံကျင်းပမဲ့တရုတ်နိုင်ငံဟာဗီဇာပြောင်း Omicron ပိုးသစ်ကူးစက်မှုအန္တရာယ်ကိုလည်းသတိထားနေတာဖြစ်ပါတယ်။တရုတ်နယ်စပ်ဒေသတကြောကမြို့တွေမှာနိုင်ငံခြားကလာရောက်သူတွေစီကနေကူးစက်တာဖြစ်စေ၊နယ်စပ်ကျော်ဖြတ်ကူးသန်းမှုတွေကနေဖြစ်စေကူးစက်ဖို့အတွက်အလားအလာကတိုက်ကိုများနေတာပါ။မြန်မာ၊လာအိုစ်နဲ့ဗီယက်နမ်နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်ပြည်ယူနန်နယ်ထဲမှာတော့ကူးစက်သူက62ယောက်ရှိပြီလို့အတည်ပြုထားပါတယ်။
ကရင်ပြည်နယ်မြောက်ရီခရိုင်လေးကိတ်ကော်ဒေသမှာနှစ်တကူနှင့်စစ်တပ်ကထိုးစစ်ဆင်တိုက်ခိုက်တာတွေရှိတဲ့အကြောင်းဒေသတွင်းမှာခြေစိုက်လျှောက်နေတဲ့ကရင်မျိုးသားစီယုံ KNU ကပြောပါရယ်မကြာသေးခင်သတင်းပတ်တွေမှာလေကြောင်းပါဝင်စစ်တပ်ရဲ့ထိုးစစ်ကြောင့်ဒေသခံတွေလည်းနေရစွန့်ခွာတိတ်ရှောင်နေကြရတယ်လို့ KNU နိုင်ငံခြားရေးဌာနပြောခွင့်ရဖော်လို့စော်တော်နီက VOE ကိုပြောပါရယ
်ကုလရာတော့တိုက်ခွဲရတယ်မမပြဘူးလို့နားလည်ရတယ်ပါဘယ်လိုဆိုနေတယ်နေတယ်ကျင်းပြစ်တာလို့ပါလို့ပါနေတယ်ဒီမှာကြည့်ရစ်နေတယ်ကရော်လာရတာသူကမလိုလိုမှုကျတော့သူကဆက်ကြီးမှာပဲဥယျာပြင်ကျတယ်ဆိုတော့ကျွန်တော်မကြားမိဘူးတိုးတော့ဝယ်ညာ
မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့ဆီယနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တွေနဲ့လက်နက်ကင်ပိကတ်တွေကြီးထွားလာနေရမှာမကြသေးရင်ကဆက်လို့ခရင်ပြည်နယ်ပါဝင်မြန်မာနိုင်ငံဒေသတချို့မှာဆီယနာသိမ်းမှုကိုစန့်ကျင်လှုပ်ရှားသူတွေနဲ့တိုင်းဒေသလက်နက်ကင်အင်အားစုတွေကိုပြစ်မှတ်ထားပြီးစစ်တပ်ကထိုးစစ်ဆင်နေတာပါလေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေပါဝင်ထိုးစစ်တွေကြောင့်ဒေသခံတွေဘေးလွတ်ရာထွက်ပြေးနေရပြီးအိမ်နီးချင်းထိုင်းနိုင်ငံနဲ့အထိပါထောင်နဲ့ချီရဲ့ဒုက္ခတွေတိတ်ရှောင်နေရပါတယ်လက်နက်ကင်ပိကတ်တွေကြီးထွားလာနေပြီးအရက်သားတွေဒုက္ခရောက်နေရတဲ့အခြေအနေပေါ်ကုလသမဂ္ဂနဲ့နိုင်ငံကအတဝင်းကလည်းသတိပေးပြောဆိုထားပေမဲ့တက်ခတ်မှုတွေဆက်လက်ဖြစ်ပွားနေတာလည်းဖြစ်ပါတယ
်။ VOA American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အသားရောင်ခွဲချက်မှုတိုက်ဖျက်ရေးကိုဆွန်းဆွန်းတမန်ဆောင်ရွက်ခဲ့တဲ့ကွယ်လွန်သူဖုန်းတော်ကြီး Desmond Tutu ဟာကိုကျင့်တိုက်ခါမှာစံထားထိုက်တဲ့ပုံကူဖြစ်တယ်လို့နိုင်ငံအတွက်လည်းစံနမူနာဖြစ်တယ်လို့တောင်အာဖရိကသမ္မတ Cyril Ramaphosa ကစနေနေ့မှာပြုလုပ်တဲ့နိုင်ငံတော်ဇာပနာအခမ်းအနားမှာပြောကြားလိုက်ပါတယ်။
Archbishop Desmond Tutu was without question a crusader in the struggle for freedom, for justice, for equality, and for peace.
ဖုန်းတော်ကြီး Desmond Tutu ဟာလွတ်လပ်မှုတရားမျှတမှုနဲ့ငြိမ်းချမ်းရေးအတွက်ရုန်းကန်လှုပ်ရှားခဲ့သူတစ်ဦးဖြစ်ပြီးသူဟာသူ့ရှာတိတောင်အာဖရိကနိုင်ငံအတွက်တည်းမကပဲကမ္ဘာတစ်လောအတွက်ပါလှုပ်ဆောင်ခဲ့သူဖြစ်ကြောင်းသမ္မတ Ramaphosa က Cape Town မြို့ St. George Cathedral ဘုရားကျောင်းမှာပြုလုပ်တဲ့ဇာပနာအခမ်းအနားမှာပြောသွားတာပါ။ဒီဖျားကြောင့်မှဘုန်းတော်ဖုန်းတော်ကြီးတူတူကလူမျိုးရေးခွဲခြားမှုမရှိစေရတဲ့နှစ်ပေါင်းများစွာဟောကြားခဲ့တာပါ။ဇာပနာအခမ်းအနားမှာပဲသမရကတူတူရဲ့ဇနီးဖြစ်သူကိုနိုင်ငံတော်အလံပေးရခဲ့ပါတယ်။ဖုန်းတော်ကြီးတူတူရဲ့ကျန်းတဲ့ရုပ်လောင်းကိုမိတဲ့ကြိုးမှာဖြစ်ပြီးပြအိုးကိုတော့ဖျားကြောင့်မှပဲမြုပ်နှံမှာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကွယ်လွန်ခဲ့တဲ့တက်တော်90ရဲ့ဖုန်းတော်ကြီးတူတူဟာသူ့ရဲ့လူမျိုးအိုးဆုံးမှုအကျန်းမဖက်ဆန့်ကျင်တာအတွက်1984မှာငင်းချိုင်းနိုဘယ်ဆုရခဲ့တာပါ။မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုနှစ်ပေါင်းများစွာအားပေးထောက်ခံခဲ့သူကွယ်လွန်သူဖုန်းတော်ကြီးတူတူဟာလက်ရှိဖမ်းဆီးအထိန်းသိမ်းခံနေရတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်ဆန်းစုကြည်နဲ့လည်းပုဂ္ဂိုလ်ရေးအရရင်းနှီးသူဖြစ်ပြီး2013တုန်းကမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးပါလေ
။ကက်သလစ်သာသနာ့ဘုရားပိုးယွမ်းမင်းကြီးဖရန်စစ်ကနှစ်တခုနှစ်အဖြစ်မင်းချမ်းရမှာကမ္ဘာတစ်လုံးငြိမ်းချမ်းရေးအတွက်အမျိုးသမီးတွေရဲ့ဆန်းစွာမှုတွေကိုချီးကျူးလိုက်ပါတယ်။အမျိုးသမီးတွေပေါ်အကျန်းဖက်တာဖရာသခင်ကိုစန့်ကျင်ရာရောက်တဲ့လောရဖြစ်နေလေကက်သလစ်ခရစ်ယာန်ကျောင်းတော်ကကမ္ဘာငြိမ်းချမ်းရေးအတွက်ယေရှုသတ်မှတ်ထားတဲ့ဇန်နဝါရီလ1ရက်နှစ်တခုနှစ်စနေနေ့စောပိုင်းကဗာတီကန်မှာရှိတဲ့စင်ပီတာဘက်ဆလစ်ကာကျောင်းက ခန်းနာမှာပုံရံမင်းကြီးမင်ချာခဲ့တာပါ။မိခင်တွေဟာအခက်အခဲတွေသဘောထားကွဲလွဲမှုတွေကိုကျော်လွှားပြီးငင်းချင်းရေးကိုပြုစုပြောင်းတတ်သူတွေဖြစ်တယ်လို့ပြဿနာတွေကိုအခွင့်အလမ်းကောင်းတွေဖြစ်ပြောင်းလဲပြီးပြန်လဲမွေးဖွားရှင်သန်အောင်လုပ်နိုင်စွမ်းရှိသူတွေဖြစ်နေတယ်ချီးကျူးခဲ့ပါတယ်။လူဘဝရဲ့ကွဲပြားခြားနားမှုတွေကိုအတူတကွစူးစိနေစွမ်းရှိတဲ့အမျိုးသမီးတွေကိုအားလုံးကကာဝယ်ဆောက်ရှောက်ကြဖို့လဲပုံရံမင်းကြီးကတိုက်တွန်းခဲ့တာပါ။ပုံရံမင်းကြီးဖြစ်တာဝန်ယူစဉ်ကက်သလစ်သာသနာမှာအမျိုးသမီးတွေရဲ့အခွင့်အရေးကိုမြင့်တင်ဖို့ဂရုပြုထားပေမဲ့ယဟန်ဖြစ်ကိုတော့အမျိုးသားတွေသာတာဝန်ယူဖို့လဲပုံရံမင်းကြီးကပြောကြားထားတာဖြစ်ပါတယ်။နှစ်တခုနေ့ခန္ဓာမတိုင်ခင်အစောပိုင်း Twitter လူမှုကွန်ရက်ကနေအမှားစကားပါရမှာတော့လူတူချင်းတယောက်ချင်းမိသားစုတွေလူမှုအသိုင်းအဝိုင်းအနေနဲ့တိုက်ပီတွေကြားရင်းနဲ့အသေးတဲ့ကနေအတူတကွငင်းချင်းတဲ့ကဘာကြီးကိုထူထောင်ကြဖို့လဲပုံရံမင်းကြီးကတိုက်တွန်းမင်ကြားသွားခဲ့တာပါ။
ထိုင်ဝမ်ကျွန်းအေးဖြည့်ရှင်ရမှာဆေးရပတိပကအဖြစ်မဟုတ်ဘူးလို့ထိုင်ဝမ်သမရဆိုင်ယန်ဝမ်ကနှစ်ဆန်းတည့်ရဲ့စနေနေ့မှာတရုတ်အစိုးရကိုသတင်းစကားပါလိုက်ပေမဲ့တရုတ်ကတော့ဘောင်ကျော်လာရင်ပြင်းထန်တဲ့ကတ်ဆိုးကြီးနဲ့ကြုံရမယ်လို့တုံ့ပြန်လိုက်ပါတယ်။ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းဟာတရုတ်ပြည်မကြီးလက်အောက်ခံဖြစ်ကြီးညာထားတဲ့တရုတ်နိုင်ငံဟာလွန်ခဲ့တဲ့နှစ်နှစ်လောက်ကစဆေးတန်တမာရေးဖိအားတွေကိုတွန်းမြှင့်လာနေတာပါ။တရုတ်နိုင်ငံနေနဲ့လက်ရှိအခြေအနေပေါ်မှာအဆုံးဖြတ်မမှားဖို့နဲ့စီးရဆွန်စားတာမျိုးမလုပ်ဖို့လဲထိုင်ဝမ်သမ္မတကနှစ်ကူးမင်ကောင်မှာတတိပေးခဲ့ပါတယ်။လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေအတွက်ကာကွယ်သွားမယ်လို့လည်းပြောပါတယ်။တရုတ်သမ္မတရှီကျင်ပင်ကတော့တရုတ်ပြည်တစ်စီးတစ်လုံးနဲ့ဖြစ်လာစေဖို့အတွက်ထိုင်ဝမ်ရဲ့လက်ကျားတစ်ဖက်တစ်ချက်ကပြည်သူတွေဆန္ဒရှိနေတယ်လို့တောက်ကြတဲ့နှစ်ကူးမင်ကောင်မှာထည့်သွင်းပြောကြားခဲ့တာပါ။ထိုင်ဝမ်သမ္မတမင်ကွန်းပြောကြားပြီးစနေနေ့မှာပဲထိုင်ဝမ်ရဲ့တရုတ်အစိုးရရုံပြောခွင့်ရဇူဖန်လင်းကငြိမ်းချစွာပြန်လည်ပေါင်းစည်းရေးတရုတ်အစိုးရကဆန္ဒရှိပေမဲ့တကယ်လို့ထိုင်ဝမ်ခွဲထွက်ရေးသမားတွေရန်ဆက်ပြီးဖိအားပေးမှုတွေနဲ့ဘောင်ကျော်လာမယ်ဆိုရင်တော့ပြက်ပြက်သားသားတုံ့ပြန်သွားမယ်လို့ပြောဆိုလိုက်ပါတယ်။မကြသေးခင်ကတော့ထိုင်ဝမ်ရဲ့လက်ကျားကိုတရုတ်ကဒေချောင်းဆစ်စင်တွေအကြိမ်ကြိမ်ဆက်လုပ်ခဲ့ပေးမယ်။ထိုင်ဝမ်ဘက်ကတော့အလျှော့ပေးမှာမဟုတ်ကြောင်းတုံ့ပြန်ထားပါတယ်
။အမေရိကန်ပြည်သူကော်လိုရာဒိုပြည်နယ်ကရာနဲ့ချီတဲ့ဒေသခံတွေနှစ်သက်ကူကိုပြေပြေပွားပွားကြိုဆိုရမယ်စာတော်မီကြောင့်ထိခိုက်ပျက်စီးမှုတွေကနေပြန်လည်ထူထောင်နိုင်မှုပြင်ဆင်နေရပါတယ်။တော်မီလောင်ကျွမ်းမှုအလင်းမြန်ပြန့်နှံ့ခဲ့တဲ့ကြောင့်ရုတ်တရက်ဘေးလွတ်ရာထွက်ပြေးရတဲ့မြို့ကန်တွေကတော့နှစ်သက်ကူအကျိုးနှိမ့်မှာကနေရပြန်လာနေကြတာပါ။မြို့ကန်တွေပြန်ရောက်လာချိန်မှာတချို့ရက်ကတွေကနေအိမ်တွေပြာပုံအထိဖြစ်နေတာကိုလည်းတွေ့ကြပါတယ်။ကော်လိုရာဒိုပြည်နယ်မြို့တော်ဒန်ဗာရဲ့အနောက်မြောက်ဘက်မိုင်20လောက်ကျော်မှရှိတဲ့လူယီဗီနဲ့စူပီးယားမြို့တွေမှာဂျာတာဘရင်းတွေကတော်မီလောင်ကျွမ်းပြီးတဲ့နောက်တနအီလီတိုင်နှုန်းမိုင်တရာကျော်ရှိတဲ့ကြောင့်မီးလောင်ကျွမ်းမှုတွေအလင်းမြန်ပြန့်နှံ့ပြီးမြို့ကန်တွေကြိုတင်ပြင်ဆင်နေမြာပဲဘေးလွတ်ရာတိတ်ရှောင်ရတာပါ။မိဘကြောင့်ထိခိုက်ဒဏ်ရာသူ9ယောက်ရှိပြီးထိခိုက်သေဆုံးမှုတွေနဲ့မကြားရမီပျောက်ဆုံးသူ2ယောက်ရှိတယ်ဆိုပြီးအာဏာပိုင်တွေရှာဖွေနေကြပါတယ်ခင်ဗျာ။
တနင်္ဂနွေမနက်ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြတာပါ VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးထိုင်းနယ်စပ်ကပေးပို့တဲ့သတင်းပေးပို့ချက်သဘုတ်ကိုထုတ်လွှင့်ပေးပါမယ်ထိုင်းနိုင်ငံချင်းမိုင်ပြည်နယ်မဲအိုင်းမြို့နယ်အတွင်းဒီဇင်ဘာလ29ရက်နေ့30ရက်တွေမှာမူရမောင်ကိုတမားတွေနဲ့ရဲတပ်ဖွဲ့ဝင်တွေအကြအပြန်အလှန်ပစ်ခတ်ခဲ့ကြပြီးတဲ့နောက်စိတ်ကြွဆေးပြား9တန်းကျော်ဖမ်းဆီးမိခဲ့ပြီးရဲအယားရှိတဦးလည်းသေဆုံးသွားခဲ့ပါတယ်။ထိုင်းနိုင်ငံမှာ2021ခုနှစ်အတွင်းဘတ်ငွေ6ဘီလီယံကျော်တန်ဖိုးရှိတဲ့မူရစေဝါတွေဖမ်းမိခဲ့တယ်လို့နိုင်ငံတော်ကမူရစေဝါနဲ့ဆက်ဆက်ပြီးလူသိမ်းတဲ့ချီပြီးလည်းဖမ်းဆီးခဲ့ပြီးတဲ့နောက်တပေါင်းကျော်ကိုအရေးယူခဲ့တယ်လို့ထိုင်းဆိုရကထုတ်ပြန်ထားပါတယ်ဒီအကြောင်း VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံအတွင်းမှာ2021ခုနှစ်အတွင်းဘတ်ငွေ 6.81 ဘီလီယံတန်ဖိုးရှိတဲ့မူရစေဝါတွေဖမ်းမိခဲ့တယ်လို့တနနိုင်ငံလုံးအနှံ့မူရစေဝါနဲ့ပတ်သက်ပြီးဖမ်းဆီးခံရသူ3သိန်းကျော်ရှိပြီးဒီထက်ကတပေါင်းကျော်ကိုအရေးယူခဲ့တယ်ဆိုပြီးကာကွယ်ရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ကြီးကောင်းချီထန်းထရဝန်နဲ့ကနှစ်ချုပ်အစီရင်ခံစာကိုထုတ်ပြန်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံချင်းမိုင်ပြည်နယ်မဲအိုင်းမြို့နယ်ထဲမှာတော့ဒီဇင်ဘာလ29ရက်နေ့နဲ့30ရက်နေ့တွေမှာစိတ်ကြွစေပြား၄သန်းတသိန်းကျော်တင်ဆောင်လာတဲ့မူရင်မောင်ကိုသမားတွေမောင်းလာတဲ့ကားငယ်တစ်စင်းနောက်ကိုဒေသခံရဲတပ်ဖွဲ့ဝင်တွေကနောက်ကနေလိုက်ခဲ့တာပါ။ကားတွေကမူရမောင်ကိုသမားတွေကိုအမိလိုက်ပြီးဖမ်းရင်ရဲတပ်ဖွဲ့ဝင်တွေနဲ့မူရမောင်ကိုသမားတွေပြစ်ခတ်မှုဖြစ်ခဲ့ပါတယ်ပြစ်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်အရာရှိတဦးကြီးစံထိမှန်တေဆုံးခဲ့ပြီးမူရမောင်ကိုသမားတွေဟာစိတ်ကြွဆေးပြား၄သန်းကျော်နဲ့အတူကားငယ်ကိုထားပြီးတော့ထွက်ပြေးသွားခဲ့ပါတယ်ပြစ်ခတ်မှုမှာပါဝင်တဲ့ချင်းမိုင်မြို့နယ်ကရဲမှူးကသတင်းထောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
ဟိုလာကခပ်တော့ဆွေ
Tanoro yet up when he got Muye Mako Gago like Payene, Gaia to our face of Pansy Gajavare, Muye Mako Gai when he had Tanoria Gago, Picat Dike B, Topi Doga Jaraba, so be Piosu Doraba. Dizemala Nasekuya Nigale, Kalasin Pine Twin, Sechua Savia, Tata, Lazin Tinsalare Gang at the Zingo, Kalasin Pine Twin, Mielan yet up where Peso Pansy Gayama. Come out to amuse me over Pamigere, so be Topian Evare, Tai Suya, Natana Nicho, we is the one Nene Sanya, seeing Kanza Topian Maro, Muye Mako Kaimini Tangani, Time Bangwe, Chowda the Ma, Conasati, Pilian, Tamoshi, Metafatamin, Sejua Sivarine, Ice Muye Siva, Nasati that the Ma, she said, Lidango, Daisy Gazan, Topian Dabare, Natana Satakuni, Ngaya Gozejo, เจ้าชิสัตตะจันยาอีโลไทโลขอเดมุยเสวางาเต็ง8000จอเบนบิว3ตันเคตะเมติตะตะมะ3000ตันเบนบิวงายะ29กิโลกรัมเนี่ยโกกิน30คนกิโลกรัมကိုလည်းတင်းစီရမိခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်ထိုင်ရနာပိုင်းတွေကမุยเสวาထုတ်လုပ်သူလို့တန်ရရှိသူ3သိန်း2619ကို
ဒီထက်ကတထောင်းနဲ့600တဆက်ကိုဦးကိုမူရစေဝါဖြန့်ပြူးရောင်းချမှုတွေနဲ့အေးအေးယူခဲ့တယ်လို့ဆိုပါတယ်။ကာကွယ်ရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရမှာတော့ကိုဗစ်ကပ်ဘေးကာလမှာအင်ဒီနာချင်းနိုင်ငံတွေကမူရမှာကိုသမားတွေဟာတောလန့်တွေကိုအသုံးပြုပြီးမူရစေဝါတွေကိုတည်ဆောက်မှုပုံမမြင့်မားလာတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။မအေးမှာတိုင်းနယ်ဇက်ကနေပြေးပို့ထား
လူများစုကိုယ်ခံစွာထွက်လာပြီးတော့ hard immunity ရဖို့က COVID-19 ရောဂါတိုက်ဖျက်ရေးရေရှည်ရည်မှန်းချက်ဖြစ်နေပြောကြပါတယ်။လူတော်များများ virus တွေကကာကွယ်နိုင်ပြီးလူတိုင်ဝိုင်းအနေနဲ့ပြန်လည်ပုံမှန်လဲပတ်နိုင်ပြီဆိုတဲ့အနေထားလူများစုကိုယ်ခံစွာရှိမှုကဒီကပ်ဘေးကြီးအဆုံးသတ်ဖို့အချက်ချလို့ကူးစက်ရောဂါပိဒါပညာရှင်တွေရည်ညွှန်းပါတယ်။ဒါမဲ့ visa ပြောင်းဖို့တွေထွက်ပေါ်လာတာနဲ့ကာကွယ်ဆေးထိုးတဲ့သူတွေနေတာကြောင့်ဒီလိုဖြစ်ဖို့ကြံ့ကြာနေပါတယ်။လူများစုကိုခံစွာရှိပြီဆိုတာလူတိုင်ဝင်တစ်ခုရဲ့လုံလောက်တဲ့အရေးအတွက်ကကူးစက်ရောဂါကိုခံနိုင်ရည်ရှိသွားပြီးတော့ရောဂါကူးစက်ဖို့ခက်ခဲသွားတာဖြစ်ပါတယ်။လူများစုကိုခံစွာရှိပြီဆိုရင်လူပေါင်းအတိုင်းဝိုင်းတစ်ခုလုံးကာကွယ်ပေးသားဖြစ်ပါ၏။ရောဂါကူးစက်ခံရမှုကနေပြန်လည်ထူတာဒါမှမဟုတ်ကာဝယ်ဆေးထိုးတာကနေခုခံစွာထွက်လာတာပါ။ COVID-19 လို့ကူးစက်ရောဂါတစ်ခုကနေလူများကာကွယ်နိုင်စွမ်းရှိပြီဆိုရင်ဆေးနဲ့မတက်လို့ကာကွယ်ဆေးမထိုးနိုင်တဲ့သူတွေကတော့ရောဂါထက်ကူးစက်ဖို့လည်းပိုခက်ခဲသွားပါ၏။ဒါမဲ့လူများစုခုခံစွာရှိတဲ့အနေအထားဘလောက်ထိန်းထားနိုင်မလဲဆိုတာမသိရဘူးလို့လူမှုကျန်းမာရေးပညာရှင်တွေကပြောပါတယ်။လူများစုခုခံစွာရဖို့ကလူကြီးရဲ့ဘယ်နေရာကနေကာကွယ်ဆေးထိုးရမလဲဆိုတာအဲ့ယောဂါပေါ်မှာပူတည်ပါတယ်။ဥမာဝက်သက်ယောဂါမှာဆိုရင်လူကြီးရဲ့95ရာခိုင်နှုန်းကာကွယ်ဆေးလိုပါတယ်။ပိုလီယိုက80ရာခိုင်နှုန်းမှာကိုဗစ်ရောဂါမှာလူများစုခုခံဆွမ်းအားရှိဖို့လူဘလောက်ကာကွယ်ဆေးထိုးရမလဲဆိုတာလောလောဆယ်မသိပါဘူး။ကာကွယ်ဆေးမထိုးကျင်တဲ့သူတွေကာကွယ်ဆေးထိုးအစီအစဉ်မတူတာတွေကာကွယ်ဆေးမရရှိတာတွေနဲ့အခြေအနေပိုရှုပ်ထွေးစေပါရဲ့။ဒါမဲ့လေကိုဗစ်ကြောင့်အကြီးကျယ်ဖြားနာမှုသေဆုံးမှုတို့မဖြစ်အောင်ဆိုကာကွယ်ဆေးထိုးဖို့အဓိကလိုအပ်တယ်လို့ကျန်းမာရေးအရာရှိတွေပြောပါရဲ့။နှာခေါင်းဆီးတက်ဖို့လူတွေအကော်အဝေးတစ်ခုနဲ့ချားနေဖို့လည်းလိုပါရဲ့ရှင်။
အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအသံအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ပြီးခဲ့တဲ့သတင်းဘက်ကထုတ်လွှင့်ပြီးသားအစီအစဉ်ကိုပဲပြန်လည်ထုတ်လွှင့်မှာဖြစ်ပါတယ်ခင်ဗျာနားဆင်ကြပ
ါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Foundation Hero တဲကတင်ဆက်တာဖြစ်ပါတယ်။ကျောင်းတွေကြာမြင့်စွာပိတ်ထားတဲ့ချိန်မှာနိုင်ငံတော်ကကလေးငယ်တွေနဲ့လူငယ်တွေဟာအွန်လိုင်းလောင်းကစားကိန်းကိုဆွဲနေကြပါတယ်။ဒီဆောင်မကိုဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Wedge ကဆက်လက်တင်ဆက်ပေးသွားမှာပါ။
စာသင်ခန်းထဲရောက်နေရမယ့်အသက်14နှစ်အရွယ်မောင်ငယ်တယောက်အခုတော့ဖုန်းတစ်လုံးနဲ့အချိန်ပြည့်အလုပ်ရှုပ်နေပါတယ်။ညမျိုးမှာနေထိုင်တဲ့ကိုရန်ကျောင်းသားမောင်ငယ်ဟာအင်တာနက်အသုံးပြုပြီးငွေကြေးအလောင်းအစားလုပ်လို့ရတဲ့အွန်လိုင်းဂိမ်းကိုဆွဲဆွဲလန်းလန်းဖြစ်နေတာပါ။ခေတ်စည်းကြောင်းအရအွန်လိုင်းပေါ်ကငါးပစ်ဂိမ်း၊တစ်တီးဂိမ်း၊ slot ဂိမ်းရှမ်းကိုမီအပါဝင်ငွေကြေးနဲ့လောင်းအစားလုပ်လို့ရတဲ့ဂိမ်းမျိုးမျိုးကလူငယ်လူရွယ်တွေကိုပြစ်မှတ်ထားဆွဲဆောင်နေပါတယ်။မောင်ငယ်က
live မှာ video တစ်ဖိုက်ကြည့်ရတယ်။အဲကြောင်ညာဝင်ခါက
ြ live မှာ video တစ်ဖိုက်ကြည့်လိုက်တာနဲ့ကြောင်ညာဝင်ခါကြရင်အဲ့ဒါငါးပစ်ဂိမ်းဆော့ဖို့ကြောင်ညာထိုးနေတာကိုတငယ်ချင်းတွေထဲမှာဆိုရင်အာလုံးနီးပါးဆော့နေကြတယ်။ကျွန်တော်တငယ်ချင်းရဲ့အသည့်ထဲမှာဆိုရင်ဆော့နေတဲ့သူတွေရှိသေးတယ်။
မောင်ငယ်လူပဲကြောင်းဖွင့်ချိန်ကအတန်းဖော်တငယ်ချင်း6ဦးလဲလောင်းကစားဂိမ်းကိုခုံမင်စွာဆော့နေကြတယ်လို့ဆိုပါတယ်။အသက်10နှစ်ရှိငါးတန်းကျောင်းသားမောင်သူရဆိုကတော့
ကိုလာကြည့်ပြီးနည်းနည်းကြားက
ကိုရီဆော့နေတာကြည့်ပြီးဆော့တက်သွားတာတက်သွားတော့ပေးဆော့တာအခုဒီဖုန်းနဲ့ဆော့နေတော့မယ်
ကိုဘေးကပ်ပြီးကြောင်းစာတင်ကျောင်းတွေပိတ်ထားချိန်ငွေကြေးတက်နိုင်တဲ့မိဘတွေကအွန်လိုင်းစာသင်ကျောင်းတွေကိုပိုင်ဆရာမတွေနဲ့မိမိတို့သားသမီးကိုပညာသင်ပေးတာတွေရှိပေမဲ့အခြေခံလူဒန်းစာလက်လုံလက်စာမိသားစုကမွေးဖွားလာတဲ့ကလေးတွေအတွက်ကပညာရေးအတွက်ထူးထူးခြားခြားလှုပ်ဆောင်နေရတာမရှိပါဘူး။တချို့လူငယ်တွေကထိုင်းနိုင်ငံရဲ့လောင်းကစားတစ်မျိုးဖြစ်တဲ့နှလုံးထီသုံးလုံးထီဖက်ကိုစိတ်ဝင်စားကြပြီးတချို့ကတော့ဤပညာအသုံးပြုကစားရတဲ့လောင်းကစားဂိမ်းတွေစီရောက်သွားကြပါတယ်။နိုဝင်ဘာလတရက်နေ့မှာတော့တနိုင်ငံလုံးမှာရှိတဲ့ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီလက်အောက်ကပညာရေးစနစ်ကိုမယုံကြည်တဲ့ကလေးတွေကကြောင်းမသွားကြပါဘူး။ရလတ်အနေနဲ့ကတော့မောင်ငယ်အပါဝင်သူတငယ်ချင်းတွေကအွန်လိုင်းဂိမ်းတွေပေါ်မှာအချိန်ကုန်နေကြတော့မှမြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရေးမှူးဟာကိုဟင်းထက်က
ကိုဗစ်နဲ့အတူခုစဉ်ကျွန်တော်တို့ဆီအနာပင်းမှုဖြစ်တယ်ပေါ့ဆိုတော့ဒီကိုဗစ်နဲ့အတူကျွန်တော်တို့ဒီကျောင်းသားလူငယ်တွေအထူးသဖြင့်ဒီ10ရက်ရွယ်ဆို15 16တက္ကသိုလ်စတက်ကစား16 18ရွယ်တွေပေါ့နည်းများစုပေါ့ဆိုတော့ဒီရွယ်တွေမှာကျွန်တော်တို့ကျောင်းတက်ခွင့်တွေဆုံးရှုံးတယ်အထူးသဖြင့်သူတို့ရဲ့ဒီပညာသင်ကြားခွင့်တွေနဲ့သူတို့ရဲ့ဘဝရှိရေးအတွက်အဲသူတို့ဒီလောလောဆယ်သင်ယူမှုကိုခွင့်လန်းနေသူတို့ဆုံးရှုံးကြတယ်ပေါ့
ရင်းမြို့မှာအရင်ကမရှိခဲ့တဲ့ online လောင်းကစားဂိမ်းကိုယ်စားလှယ်ဆိုင်တွေဟာဖေဖော်ဝါရီလဆရာနာတင်ပြီးတဲ့နောက်အစီအစဉ်ပေါ်ပေါက်လာပါတယ်။အွန်လိုင်းဂိမ်းဆော့ဖို့အတွက်ဂိမ်းကိုယ်စားလှယ်တွေကမြို့ထဲလမ်းတွေရောရက်ကွက်လမ်းတွေပါမကြမ်းဆိုင်ဖုတ်တင်ပြီးပေါ်တင်တင်လုပ်ကင်နေကြတာပါ။အွန်လိုင်းကနေလောင်းကစားလုပ်ရမှာအွန်လိုင်းငွေပေးချေမှုတွေကတဆင့်ငွေသွင်းငွေထုတ်လုပ်ကြသလိုဂိမ်းကိုယ်စားလှယ်တွေစီကနေကိုယ်တိုင်ငွေသွင်းငွေထုတ်လုပ်ပြီးအလောင်းအစားလုပ်ကြတာဖြစ်ပါတယ်။ဂိမ်းတွေကိုဆော့တဲ့အခါမှာဂိမ်းကိုယ်စားလှယ်စီမှာအနည်းဆုံးငွေ1000ကျပ်ထည့်ကစားရတာဖြစ်ပြီးဂိမ်းထဲမှာတော့အနည်းဆုံးငွေကျပ်50ရှိုံနဲ့ဆော့လို့ရပါတယ်။အခုတော့ online သုံးပြီးလောင်းကစားလုပ်လို့ရတဲ့ဂိမ်းတွေကျယ်ပြန့်လာကြောင်းကျောင်းနေအရွယ်လူငယ်လူရွယ်တွေဒါမှမဟုတ်ဝင်းစာရေးအတွက်အသက်မူဝမ်းကြောင်းလုပ်နေတဲ့လူငယ်တွေလည်း online ဂိမ်းနှုန်းထဲမှာနှိမ့်ညွတ်နေကြပါတယ်။ဒီထဲမှာကောင်းရရောင်းအလုပ်လုပ်နေတဲ့ကိုမိုးဝေထွန်းတယောက်လည်းပါဝင်ဖြစ်ပါတယ်။
တယောက်တယောက်ဟာဟိုတယောက်စီကနေစပြီးတော့တယောက်စီကနေစဟာဟိုဟာပြောရင်ကစားဖြစ်သွားတာပေါ့ဟိုပြောမလို့သူများကစားနေတာကြည့်ပြီးတော့ကွာကိုလည်းကစားချက်စိတ်ပေါက်သွားတာပေါ့သူနိုင်နေကြည့်တော့ကိုလည်းနည်းနည်းဆက်ကြည့်ဦးမယ်ဆိုတော့ပူရံလုံးနဲ့လောက်လိုက်တာပ
ါအွန်လိုင်းပေါ်ကအလောင်းစားလုတ်တဲ့ငွေပမာဏကလည်းကြက်တောင်းကနန်းကနေ300ချီအထိအနိုင်ရှုံးရှိပါတယ်အွန်လိုင်းလောင်းကစားနီးခေတ်စားလာတာနဲ့ပတ်သက်ပြီးရေလုံငန်းရှင်တူဖြစ်သူဦးစိုးဦးက
အပေါ်ရကလာခင်းနေသလိုတပ်ပရဟာတန်ရရတော့ဂိတ်ကိုစစမင်းများတော့ဆောင်းကြတော့အခုတို့တသမီးလာမှာအခုတဂိတ်ကိုဆောင်းကြတာ
တောင်ပိတဲ့ကန်လာလည်းဖြစ်နေတော့ဂိတ်ကိုစစမင်းများဆွနေကြတာပေါ့တို့တသမီးတွေတောင်ဒီဂိတ်ကိုဆွနေကြတယ်လူကြီးတွေမသိပေမဲ့သူတို့ကတော့ဒီဂိတ်ကိုအဓိကအာရုံရှိနေတယ်ကျောင်းဆောင်တွေတောင်မှပြောရမယ်ဆိုရင်အာရုံဆိုင်မှုအနေနာပေါ့ဒီအနေထားနဲ့ဆိုရင်အခုကျောင်းတက်တောင်မှဒီဂိတ်ကိုမဆွလော့ပဲဆက်လို့နေမယ်ဆိုရင်ပြန်ရေးကိုနှောင့်ယှက်ဖြစ်နေတယ
်ဒီလောင်းကစားနေကမြို့ပြလူလူလူတန်းစားတွေအပြင်ကျေးလက်နေသူတွေကိုပါဆွဲဆောင်နေပါတယ်မြိတ်ခရိုင်ထဲမှာရှိတဲ့တပုတ်ကျေးရွာအုပ်စုပရေတောင်ကျေးရွာကအသက်23နှစ်ရှိတဲ့ကိုရန်အေးလဲ online လောင်းကစားဂိမ်းဆွဲဆွဲလန်းလန်းကစားခဲ့သူတယောက်ပါသူအပါဝင်ပရီတောင်ရွာကလူငယ်တွေဟာ online ဂိမ်းကြောင့်ငွေကြီးဆုံးရှုံးတာတွေရှိနေတယ်လို့အလုတ်အကင်တွေပါပြက်နေရတယ်လို့ဆိုပါတယ်ကိုရန်အေးက
ဟောသားဒီနိုင်ကိုတော့ပုတ်သားတော့ပုတ်သားတယ်လေတော့ပုတ်သားမောပြတ်သွားပြတ်ကြောတော့ဟာနတ်ကလာပုတ်သေးဟော
အခုဂိမ်းတွေကမနိုင်တော့ဘူးရှုံးတာများတယ်တို့လေးသောင်းနိုင်လဲပြန်ရှုံးတာပဲတသိခွဲအထိနိုင်ဘူးတယ်ပြန်ရှုံးတာပဲရွာမှာဆိုလူငယ်တော်တော်များများဆောင်နေကြတာသိမ့်ချီပြီးဆုံးနေကြတာတချို့ဆိုဖိုးပောင်ပြီးဆော့နေကြတုံပဲ
ဒီလိုမျိုးမြို့နေလူဒန်းစာရောကျေးလက်နေလူဒန်းစာတွေပါအွန်လိုင်းလောင်းကစားဂိမ်းကစားလာအောင် Facebook လိုလူမှုကွန်ရက်တွေကတဆင့်ဆွဲဆောင်နေတာဖြစ်တယ်လို့မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟာကိုဟိန်ထက်ကဆိုပါတယ်
ဒီနံပါတ်တစ်ကနေနဲ့ကတော့ဒီလူငယ်တွေကြားထဲမှာခဏခင်မှာဆိုရင်ကျွန်တော်တို့ဒီ social media ပေါ့လေသူတိ Facebook လိုဟာမျိုးပေါ့ဆိုတော့ Facebook ရဲ့လွှမ်းမိုးမှုတွေကလူငယ်တွေမှာအင်တာမတ်တယောက်မှုရှိတယ်ပေါ့အဲ့တော့နံပါတ်1ကျွန်တော်တို့လုပ်နိုင်တဲ့ဟာတွေရှိမယ်အဲသူတိကျွန်တော်တို့ဒီ social influencer တွေဖြစ်တဲ့ဥပမာထားလိုက်ပြောကျွန်တော်တို့ live page တွေဖြစ်တဲ့ဟာသားတွေရိုက်နေတဲ့သူတွေရှိတယ်အဲ့လိုမျိုးတွေပေါ့ဆိုတော့အဲ့လိုမျိုးဒီ social influencer တွေရဲ့ဒီသူတို့ရဲ့ဒီ Facebook like page တွေအနေနဲ့သိအခုနပြောတဲ့ဒီ online လောင်းကစားဂိမ်းတွေကသူတို့ဘဝတွေကိုနေချင်းညချင်းပြောင်းလဲစေတယ်နေချင်းညချင်းချမ်းသာလာစေဆိုတဲ့ဒီသူရဲ့ဒီအကျိုးစီးပွားအတွက်ပဲရည်ရွယ်တဲ့ဒီဟိုဟာပေါ့လေဒီအချင်းညာမျိုးတွေကိုကျွန်တော်တို့နံပါတ်1အရင်ဟိုတိုက်ဖြတ်ဖို့လိုအပ်တယ်လို့ယူဆတယ
်အရင်အစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့2019ခုနှစ်လောင်းကစားဥပဒေအရဆိုရင် online လောင်းကစားဂိမ်းတွေဟာတရားမဝင်ပါဘူးဒါပေမဲ့ထိရောက်စွာဟန်တားနိုင်ခြင်းမရှိတာကြောင့်online လောင်းကစားဂိမ်းတွေဟာပြည်သူတွေကြားတဲ့တစိမ့်စိမ့်ထိုးဖောက်ဝင်ရောက်လာတာဖြစ်ပါတယ်။လူမှုကွန်ရက်ပေါ်မှာဂိမ်းကစားဖို့ဆွဲဆောင်တာတွေများပြားလွန်တဲ့အတွက်ဂိမ်းကြင်ညာနေသူတွေအနေနဲ့ကောင်းတာတွေကိုသာမရည်ပဲဂိမ်းကြောက်ဖြစ်နိုင်တဲ့ဆိုးကျိုးတွေကိုပါထည့်သွင်းကြင်ညာတင်တယ်လို့အကြံပြုမှုတွေလည်းရှိနေပါတယ်။တရုတ်နိုင်ငံမှာတော့အခုလို online ဂိမ်းတွေကိုအသက်18နှစ်အောက်ကလေးတွေကတောက်ကြနေစနေတနင်္ဂနွေနေ့တွေမှာတနာရီစီတာကစားခိုင်းပြီးကျောင်းခွင့်ရက်ဒီမှာကစားဖို့တားမြစ်ထားပါတယ်မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရီမူဟောင်းကုဟိန်ထက်ကတော့ဒီလိုအမြင့်တွယ်လာနေတဲ့ online လောင်းကစားဂိမ်းကစားသူတွေရော့နေလာအောင်အသိပညာပေးတာတွေလုပ်တင်တယ်လို့ဆိုပါတယ
်ဒီဘက်ကတော့ဒီဟိုနိုင်ငံရေးရာဟိုခဏချင်းမှာတော့အားလုံးအသိရတဲ့အတိုင်းပဲအဥဆောင်မှုဆိုတဲ့ဟာမျိုးကြတော့ဟိုအခက်အခဲတွေစိတ်ခေါ်မှုတွေရှိတယ်အဲ့တော့ဒီ social influencer တွေပဲခုနလိုမျိုးပေါ့လေဒီဟို online လောင်းကစားတွေကြီးညာမကြီးညာတဲ့ဟာမျိုးတွေပေါ့လေဒီလိုမျိုးဟိုဟာတွေပဲပြန်ပြီးတော့ဒါမျိုးတွေကိုကျွန်တော်တို့မတင်ဖို့မလုပ်ဖို့အထူးသဖြင့်ဒီ misinfo တွေကိုလူငယ်တွေစီကိုမဖြတ်ဖို့ဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒါချီချီရောက်ရောက်ဟိုဒီ champion online campaign ပုံစံမျိုးတွေကျွန်တော်တို့လုပ်နိုင်တော့ဒီတည်ရောက်မှုကတော့အင်တာမကျွန်တော်တို့ရှိသွားလိမ့်မယ်လို့ယူဆတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တန်လှည့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ season ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒီအတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒီအတန် season ကိုနားဆင်ကြည့်ရှုခဲ့ရတာပါ။ VOA American အတန်ကနေ American ပြည်တော်စုမြို့တော် Washington DC ကနေရုပ်တံနဲ့အတူပူတွဲပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့သေးသချင်းတောင်းဆိုလိုချင်တဲ့ဆိုရင် email လိပ်စာက vurmesbarmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ် တွေ့ဆုံမိန့်မြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70p Asia Bing Jo Ru Channel 101ဒါမှမဟုတ် Thaicom 6 Jo Ru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA American တန်ရဲ့ဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ဆက်လက်ပြီးတော့သတင်းပတ်စင်တင်ဆက်နေကြကဏ္ဍတွေကဒီမိုကရေစီလူ့ကွင်းရင်းနဲ့ခေတ်ပြိုင်ကဘာကိုဆက်လက်ထုတ်လွှင့်ပေးပါမယ်။တောင်အာဖရိကရဲ့လူခွင့်ရင်းနဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုမှာ M plan လို့လူသိများတဲ့ Nelson Mandela ရဲ့အစီအစဉ်ဟာအရေးပါတဲ့အခန်းကဏ္ဍကပါဝင်ပါတယ်။နှစ်သစ်အချိန်ကအပြောင်းအလဲတွေဘာလို့ကြမယ်ဆိုတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့အခါတောင်အာဖရိကအပြောင်းအလဲဟာလည်းစဉ်းစားရတဲ့အကြောင်းအချက်တစ်ခုဖြစ်ပါတယ်။ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာ Mandela တို့စဉ်းစားခဲ့ကြတဲ့အစီအစဉ်အကြောင်းလေးကိုဒေါက်တာမျိုးနိုင်နဲ့ဦးတင်မောင်တန်းတို့ကဝေမျှပေးလိုက်ပါတယ်ခင်ဗျာ။
မင်္ဂလာနေ့သက်ဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်။နေ့သက်မှာနေဟောင်းနဲ့တူဆောင်ရွက်ကြမဲ့ဆုံးဖြတ်ချက်အသစ်တွေကိုချမှတ်လည်ရှိကြပါတယ်။ရွေချက်ကတော့အပြောင်းလဲဖြစ်ကြပါဦးပါပဲ။အပြောင်းလဲမှာအချက်၃ချက်ကအဓိကပါဝင်တယ်လို့ဆိုပါတယ်။ပထမချက်ကတော့ vision လို့အင်္ဂလိပ်လိုပြောတဲ့အနာဂတ်အမြင်ပါ။ဒုတိယကတော့လက်ရှိအခြေအနေပေါ်မှာပြင်နှံ့မှုပါ။အင်္ဂလိပ်လိုတော့ dissatisfaction လို့ဆိုပါတယ်။တတိယကတော့ကိုဘာတွေလုပ်မယ်ဆိုတော့စီမံကိန်းဒါမှမဟုတ်အစီအစဉ် plan ဖြစ်ပါတယ်အဲ့ဒီအဓိကအချက်၃ချက်ဟာအခုကနေတာတဲ့ပိုအားကောင်းလို့ရှိရင်အပြောင်းလဲကဖြစ်တယ်လို့ဆိုပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းကတော့ P ဆိုတော့ plan အစီအစဉ်ဒါမှမဟုတ်စီမံကိန်းအကြောင်းဖြစ်ပါတယ်တော့အာဖရိကနိုင်ငံကအသားအရောင်ခွဲခြားမှုစန့်ကျင်ရေးကိုလှုပ်ရှားခဲ့တဲ့အခါမှာအရေးကြီးတဲ့အစီအစဉ်တစ်ခုကတော့ M plan တို့ခေါ်တဲ့ Mandela plan ပါပဲဒီကနေ့အဲ့ဒီ Mandela စင်ကိုဆွေးနွေးပေးမဲ့သူကတော့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်ကိုမျိုးနိုင်ဟာတောင်အာဖရိကကနေပါတီဘွဲ့ကိုရောက်ခဲ့တဲ့သူတစ်ယောက်ပါဆိုတော့မင်္ဂလာပါကိုမျိုးနိုင
်ဟုတ်ကဲ့ဆရာဟုတ်ကဲ့မင်္ဂလာပါဆရာ
ပထမဦးဆုံးအဲ့ဒီ Mandela season ဆိုတာဘာလဲဆိုတာလေးနဲ့စလိုက်ကြအောင်ညာ
သူတို့ခေါ်တာတော့ M plan ခေါ်တာပါဆရာ ANC ကတော့ဒါက Mandela plan လို့သူတို့ကတော့သတ်မှတ်တယ်ဒါပေမဲ့အခြားပါတီဝင်တွေဥမာ Pan African Congress ရှိသေးတယ်သူတို့မှာသူတို့ကျတော့အဲ့ကျတော့ဒါ M ဟာသူတို့ရဲ့ခေါင်းဆောင် M Dao ကိုပြောတယ်လို့သူတို့ကလို့ပေါ့ငင်းကြပါတယ်ဆရာအမှန်အဲ့ဒီကောင်က1952မှာစပြီးတော့ဆွဲတယ်ဒါပေမဲ့ Mandela စမဆွဲခင်တည်းကဒါလို့ပို့လူတွေဆိုတဲ့ဟာကိုခေါင်းဆောင်တွေကသိနေကြပြီသူတို့စီ
Idea တွေနဲ့သိနေကြပြီဆိုတော့
ဟုတ်ကဲ့သိနေကြပြီဆရာသိနေကြပြီမဲ့တိတိချာချာသူတို့ကမဆွဲပြစ်ဘူးမဆွဲပြစ်တော့အဲ့1952ဒီဇင်ဘာကျတော့မှ ANC ကနေပြီးတော့မန်ဒဲလာကိုဒါဆွဲပါဆိုသူတာဝန်ပေးလိုက်တာအဲ့တော့မှသူကမှရှင်းမှရှိတဲ့ဒီသဘောတရားတွေကိုတကယ်အကောင့်ထဲဖော်လို့ရအောင်ဆိုပြီးတော့သူကစဆွဲတာပါဆရာ3လလကြာတယ်ပြောပ
ါဆိုတော့ကိုပြောနိုင်ပြောသွားခဲ့တဲ့ ANC ဆိုတော့အရှေ့အပြည့်ဆိုရင်တော့ Africa National Congress ပေါ့နော်ဆိုတော့ကျွန်တော်တို့အဲတမိုင်းကြောင်းလေးနဲ့အနည်းငယ်လောက်အဲပြောပြပါလားဗျဟု
တ်ကဲ့ဆရာဒီ Nelson Mandela တို့ဒီ Oliver Tambo တို့စပြီးနေရာရလာတဲ့ကသူတို့လှူရှားမှုကပုံမြင်လာတယ်ပြောတယ်ဆရာလှူရှားမှုတွေပိုလှုပ်လာတယ်လူတွေပိုစီးယုံလာတယ်သူတို့ကဒီတိုင်းလှုပ်လို့မဖြစ်တော့ဘူးငါတို့ဒီချက်ပိုပြီးမြင့်မှဖြစ်မယ်ဆိုပြီးတော့သူလှူရှားမှုတွေလှုပ်လာတော့ရဲရသူတို့ကိုရန်ရှာလာတယ်မြေအောက်ရောက်သွားတဲ့ခါကျရင်ဒီနည်းနဲ့လှုပ်လို့မရတော့အဲ့တော့ငါတို့ပြင်ဆင်ရမယ်ဆိုပြီးတော့အာ Nelson Mandela ကိုတောင်းပြီးတော့သူကစပြီးရေးတာပါဆရာအဲ့ဒီ plan ကိုစရေးပါဟု
တ်တယ်အဆက်တစ်ဆက်မှာအချိန်နေတရက်မှာလည်းကန်ဒေါ်လာရေးလုံးတင်လားမလုံးတင်လားဆိုတော့ညင်ခုဆွေးလေးပြက်ပေါ့နော်ဆိုတော့လည်းကန်ဒေါ်လာရေးလုံးမယ်ဆိုတော့ဘက်ကို ANC ကတိတ်ကြွခဲ့တယ်အဲ့ဒီလိုများဖြစ်လို့ရှိရင်အစိုးရကပါတီတွေကိုဖျက်သိမ်းလိုက်ပါပဲအဲ့ဒီအခါမှာဘာလုပ်မလဲဆိုတော့အစီအစဉ်တစ်ခုပေါ့နော်ဆိုတော့အဲ့ဒီရဲ့အသေးစိတ်လေးတွေကိုကျွန်တော်တို့နည်းနည်းကျွန်တော်တို့ဆွေးနွေးကြအောင်ဗျနော်ဟု
တ်ကဲ့ဆရာဟုတ်ကဲ့
ခုမှကျွန်တော်ထင်တယ်plan မှာအခြေခံမှုရှိတယ်အဲ့ဒီအကြောင်းလေးလည်းပြောပြအောင
်ဟုတ်ကဲ့ဟုတ်ကဲ့ဆရာရှိတယ်ဆရာသူဒီအခြေခံမှု၄ချက်သူကချထားတယ်ဟိုကခေါ်တာပေါ့အဲ့ဒီ၄ချက်ကိုချပြီးတော့မှဒီ plan ကိုဆွဲထားတာ နံပါတ်1ကဘာလဲဆိုတော့ခုနပြောသလိုပဲဒီနက်ဆမန်နဲ့လို့မရောက်ခင်ကဒီ ANC ရဲ့လှုပ်ရှားမှုကမထီရောက်ဘူးဒီပါတီဖွဲ့စည်းပုံကလည်းဟိုဟာတိတ်မကြစ်လက်ဘူးမခိုင်ခန့်ဘူးအဲ့တော့နက်ဆမန်နဲ့လို့မဟုတ်ငါတို့တေချာစနစ်ကြလုံးမဖြစ်မယ်ဆိုဒီ mechanism ကိုစပြီးတော့သူတို့အားကောင်းအောင်လုပ်တာနံပါတ်1ပါစေနံပါတ်2ကျတော့သူကတနိုင်ငံလုံးမှာရှိတော့ဒီဆုံးဖြတ်ချက်တွေဟာသူတို့ကောင်းဆောင်မှန်လို့တဲ့ဆုံးဖြတ်ချက်တွေဟာဟိုအောက်ခြေကိုရောက်အောင်ဘလို့နီးနဲ့ရောက်အောင်လုပ်ဒါမြန်လည်းမြန်ရမယ်အန်ရလည်းကင်းရမယ်ပေါ့သူနောက်ပြီးတော့အောက်ခြေကလူတွေရဲ့ဆန္ဒကိုလည်းအပေါ်ကလူတွေသိရအဲ့အဲ့လိုဒီ channel ပေါ့ဆရာ communication channel ကြီးကိုတို့ဘယ်လိုကောင်းအောင်လုပ်မလဲ networking ကြီးကိုသူလုပ်မလဲအဲ့ဒါနံပါတ်1ပါဆရာဒီနံပါတ်3ကျတော့သူရဲ့ဒီဖွဲ့စည်းပုံတွေကိုပါတီဖွဲ့စည်းပုံတွေကိုဒီအနှံ့အပြားမှာသူတို့ဖွဲ့မယ်ဆိုပြီးတော့ဘယ်လိုလုပ်လဲဆိုတော့ဒီလူခန္ဓာကိုယ်ကရှိတဲ့ cell တွေပုံစံမျိုးဒီ cell အဖွဲ့လေးတွေကိုဒီ LAN တွေမှာဖွဲ့မယ်ဒီ LAN ဒီ cell တွေကိုပေါင်းပြီးတော့လို့ zone တွေဖွဲ့ပြီးတော့ရက်ကွက်ဖွဲ့အဲ့လိုပြီးတော့ branch အရင်တော့သူကဒီ ANC မှာ branch ဆိုတာရှိကြတာပဲ branch ဆိုတာဒီတီနယ်တွေပေါ့တီနယ်တို့တိုင်းတို့အဖွဲ့တွေပြီးရင်မြို့နယ်အဖွဲ့တွေရှိတယ်ဒါပေမဲ့ရက်ကွက်အဖွဲ့တွေသူအားနေတယ်ပြောတယ်ဒီ grassroots နဲ့မထိဘူးဆိုတော့အဲ့ဒီအရကိုသူကအားကောင်းအောင်လုပ်ချင်တယ်အဲ့လိုအဖွဲ့တွေဖွဲ့မယ်နောက်တစ်ခုကကျတော့သူကဘယ်လိုလုပ်ချင်လဲဆိုတော့ဒီပြည်သူတွေဆိုတာဒီ African လူမျိုးတွေအမဲတွေကဒီပါတီနဲ့သွေးစည်းလောင်ပို့ပြီးတော့သွေးစည်းလောင်လည်းသူလုပ်မယ်ဆိုပြီးတော့သူအဲ့ဒီဒီမူလေးချက်နဲ့စပြီးလုပ်တယ်ပေါ့ဆရာရေဒီမူလေးချက်နဲ့စလုပ်တော့ဒီမှာဒါကိုဘယ်လိုလုပ်ကြမလဲဆိုတဲ့အကောင့်တွေပေါ်လာပြီလက်ရှိပါပြီဆရာ
ကျွန်တော်အများပြတော့မဟုတ်ပါဘူးเนาะအ ਨੇ ချင်းပတ်ဖို့ခဲ့တဲ့အထက်မှာအဲ့ဒီလိုပြင်ဆင်ကြတဲ့အထက်မှာမိမိရဲ့ပါတီဝင်တွေကိုခွဲဖြတ်လိုက်ပြီအကြံထဲမှာပဲဥပဒေပေးမှာရက်တီမဲ့ပါတီကဘယ်လိုပါတီနဲ့မဟာမိတ်ပြုမယ်ဒါမှမဟုတ်ပါတီတရားထူထောင်မယ်เนาะပြီးလို့ရှိရင်လည်းအလုံးသမားသမဂ္ဂလေးလည်းသမားသမဂ္ဂလေးအကြောင်းသားတမကတွေလို့တမကတွေမှာเนาะမိမိပါတီဝင်တွေကပါတီနေပေါ်မှာခြံထားခဲ့ဖို့အတွက်သူတို့ခွဲဖြတ်လိုက်တာတွေလောက်ကြတယ်ဒီလိုကြားမှုပါတယ်ဆိုတော့အဲ့ဒီလိုလောက်ပုံကိုင်ပေါ်အသေးစိတ်လေးတွေလည်းအဲဘုရားနိုင်နည်းနည်းလေ
းဟုတ်ကဲ့
ပြည်ပြပေါ့ကျွန်တော်ရှင်းပြပါဟု
တ်ကဲ့ဟုတ်ကဲ့ဆရာခုနပြောတယ်ဒီမူကြီးလေးချက်ပေါ့ဒီအခြေခံမူကြီးလေးချက်ကိုအကောင့်ထဲဖော်ဖို့ဆိုပြီးတော့သူတို့ promotion ဆောက်လုပ်တာခုနပြောတယ်အဖွဲလေးတွေကိုတိကျပြန်ဖွဲ့ตัวไอ้ตัวลั้นนี่มาซะพี่ตัวเซฟอัพเวลนี่ซะพวกนี้สิตัวลั้นโหเซะตะคูตัวไอ้ตรุสิอ่ะลั้นนี่ก็จีนเลยสิตัวเซไอ้เราไปสิรอเซยชื่อเซตะคูเซยแทปูตัวให้จ้ะรอตัวนอกเนี่ยเซปูตัวแล้วบ่สิอ่ะนอกไอ้นี่มาตัวเซสตีวาร์ดสัวชื่อสตีวาร์ดสัวอู้ซี้บ่สิอ่ะดิลูจีอู้ส่งตัวตะหยอกขั่นเลยอ
ื
มไอ้เซสตีวาร์ดสัวไอ้เซสตีวาร์ดขั่นเนี่ยดูอ่ะตัวก็อดิกะเลยဒီ Nelson Mandela ရေးတဲ့ plan ထဲမှာဆိုရင်ဒီလူတွေကတကယ်သူတို့ခေါ်တော့ lynch pin ခေါ်တော့ဆရာတကယ်အခရာပဲအဲဦးစီးတွေကဒီကလူတွေနဲ့တွေ့တယ်ပြီးရင်လူတွေကသူလစ်လာတယ်လစ်လာတယ်သူအဖွဲ့သူ့ land နဲ့ပတ်သက်တာကိုသူသိအောင်လုပ်ရတာဒါသူတောင်းတယ်ဒီ land ထဲမှာဘယ်နှယောက်ရှိတယ်ဘယ်သူတွေကဘယ်လိုလူမျိုးဘယ်သူကတည်င်းပေးပါသူသိအောင်လုပ်ရတယ်ပြီးရင်နောက်တစ်ခုကျတော့သူတို့ကတင်နှန်းပေးရတယ်ဆရာသူတို့ကအပတ်စဉ်တင်နှန်းပေးတယ
်ဟုတ်ဘယ်လိုမျိုးတွေလဲဗ
ျဟိုနိုင်ငံရေးတင်နှန်းတွေပေါ့ဆရာဒီအခြေခံပထမတော့အခြေခံတင်နှန်းဒီနိုင်ငံရေးတင်တန်းတွေကိုသူတို့ပါတီဝင်တွေလည်းပြီးတယ်လူငယ်တွေလည်းပြီးတယ်။ဒါအိမ်မှာပဲပြီးတာခုနပြောတော့ဆဲအိမ်လေးတွေမှာပြီးတာ။နောက်ပြီးတော့ကျွန်တော်ပြောဖို့ခုနကြံသွားတာဆဲတွေကိုသူကထပ်ပြီးတော့ပေါင်းပြီးတော့ဟိုဆဲ80ဆိုရင်သူက1 zone ဆိုတော့ zone တစ်ခုတစ်ခုထပ်ဖွဲ့တယ်ဆရာ။အဲ့ဒီ zone မှာခေါင်းဆောင်တယောက်ထက်ရှိတယ်။အဲ့ဒီ zone ပြီးတော့မှအဲ့ဒီ zone တွေကိုချဲ့ပြီးတော့သူတို့ပြောတော့4 zone လောက်ဆိုရင်အဲ့ဒါ watch တော့ဆရာ watch ဆိုတာရက်ကွက်ပေါ့ရက်ကွက်အဖွဲတစ်ဖွဲဖြစ်တယ်။အဖွဲပြီးတော့မှနောက်အဲ့အဖွဲတို့ထပ်ချိတ်ပြီးတော့မှတောင်းချစ်တွေဖြစ်သွားတောင်းချစ်မြို့နယ်တွေဖြစ်မြို့နယ်အဖွဲ့လေးတွေဖြစ်သွားမြို့နယ်ပြီးတော့မှသူကခုနပြောတဲ့ဟိုတိုင်းတိနယ်တိုင်းအဖွဲ့သူတို့ကတော့ province ခေါ်တာပါဆရာကျွန်တော်တို့မျိုး state and region သူတို့က province ခေါ်တော့အဲ့အဖွဲ့ကိုသူကချိတ်ဆက်တယ်အဲ့တော့တတိယစီးစင်းမှာအဲ့လိုသွားတယ်ဆရာခုနပြောသူတော့တင်နှန်းထပ်ပြီးတယ်ဆရာတင်နှန်းထပ်ပြီးတော့တင်နှန်းမှာဘာတွေတင်နေဆိုတော့တင်နေကြအတူတူပဲဆရာတနိုင်ငံနဲ့တနိုင်ငံပေးတာတွေကဒီပုံစံနဲ့ပဲတဲ့အဲ့ဒီကြောင့်ဘယ်သူကလာလဲဆိုတော့ခုနပြောတဲ့ဒီနယ်တိုင်းရလာတာပေါ့ဒီနယ်နဲ့တိုင်းဒီ province တွေကလာတယ်ပြောတယ်။ Nelson Mandela လို့ကိုယ်တိုင်တော်တော်တင်တယ်။တင်ပေးတယ်။အညနေမှာတင်တာ။ညနေပိုင်းမှာလှုပ်ဝက်ပဲတင်တယ်တဲ့အိမ်လေးမှာ။လောကကြီးကြောင့်ကဘာကြီးကြောင့်ဒီတမိုင်းကြောင့်တွေပေါ့ဆရာစနစ်တွေသူတို့တင်ပေးတယ်။ပြီးတော့ African လူမျိုးတွေကိုဒီလူကြီးတွေကဘယ်လိုအုပ်ချုပ်နေလဲဆိုတော့သူတင်ပေးတယ်။ပြီးတော့ငါတို့ဘာလို့တွန်းလှန်ဖို့လိုလဲငါတို့ရဲ့အခွင့်အရေးတွေရအောင်ဘယ်လိုတိုက်ရမလဲဒါတွေကိုသူတို့တင်ပေးတယ်ဆရာ
။စောစောကွန်မြူနိုင်ပြောတဲ့အချက်ဆိုလို့ရှိရင်နော်ကျွန်တော်တို့
ဟုတ်ကဲ့
ဒီ cell ခေါင်းဆောင်တွေကတယောက်နဲ့တယောက်တိကျမှလည်းတိမယ်တယောက်ခွနဲ့တယောက်ခွတိမှတိမယ်မိမိ cell ထဲမှာဘဒုပါတယ်ဆိုတာလည်းအချင်းတိကျမှတိမယ်များသောအားဖြင့်တော့အများလိုက်သွားတာတဲ့ down light ဆက်ဆံရေးနဲ့တွားတဲ့အတွက်ကြောင့်အကြဆုံးတွေလည်းကိုပြီးနေတတ်တယ်လို့ကျွန်တော်တို့ဖော်ပြပါတယ်ဟုတ်ကဲ့ဆရာဒီ employee နဲ့အားနဲ့ချက်အကောင့်ချက်ပေါ့ဟု
တ်က
ဲ့ဒါလေးလည်းကိုမျိုးနိုင်တယ
်ကြောက်အဲ့တော့ဒီ implant ဆဆွဲတော့ဆရာဒီ implant ရဲ့အဓိကဥတီချက်ကငါတို့ဒီ ANC ကိုဒီမတရားသိမ်းချိန်ချလိုက်ရင်ငါတို့မရောရောက်သွားမယ်ဒါပေမဲ့အဲ့ဒီကမရောက်သေးဘူးဆရာ50နှစ်တုန်းကသူကတရားဝင်လှုပ်ရှားလို့ရတယ်အဲ့ဒီတော့အဲ့ဒီတော့လူတွေကစိတ်မဝင်စားဘူးသူတို့ပြောတာအဓိကအားနည်းချက်ကတော့လူတွေကဒါမလိုဘူးလို့သူကထင်တယ်အချို့လူငယ်တွေကနောက်တစ်ခုကျတော့အချို့ပါတီဝင်တွေကမကြိုက်ကြဘူးပြောတယ်ဆရာဘာဖြစ်လို့လဲဆိုတော့ဒါပါတီချုပ်ကန့်မှုကိုအားကောင်းသွားစေတယ်ဆိုဒီဒီနေတွေပါရဟာသူရဲ့ချုပ်ကန်မှုပါတီကတိတ်ပိုက်တဲ့ပုံစံမျိုးဖြစ်နေတော့တိတ်အားမပေးကြဘူးပြောတယ်နောက်တစ်ခုကကျတော့အဲ့တော့ခုနှစ်နှစ်ကြာပါတယ်ပြောတယ်ဆရာခုနှစ်နှစ်ကြာကြာမှာ1960မှာတကယ်သူတို့ကိုက
တ
ရားမဝင်တယ်ပြောတော့ဆရာတရားမဝင်ကြီးညာလိုက်တယ်အဲ့ချိန်ကျတော့တကယ်အုံးဝင်တော့ပြောနောက်ပြီးတော့သူတို့လုံနေတဲ့ဒီပညာဒီဒီတဲ့ဟာအခုချိန်ရှိနေတော့မဆရာဒီအပတ်စဉ်ဒီနိုင်ငံရေးတင်နေတာအခုချိန်ကျတော့သူလုံနေတော့လှုပ်ဝက်ပြီးလှုပ်လာတာတွေကပညာရှင်တွေထွက်လာတယ်ဆရာအဖြစ်ဖြစ်နေ။နောက်တော့ပြည်သူနဲ့ပါတီကပုံပြီးစီးလုံးလာတယ်တဲ့သူတို့ပြောတာ။ပြည်သူကလည်းသိလာတယ်။သူတို့ commitment ရှိလာတယ်သူတို့ရှိတယ်။နောက်သူတို့ပြဿနာပါလဲဆိုတော့ငွေစီရ။သူတို့ကငွေလုံးတော့မရှိဘူးလို့ကွာ။အဲ့ဒီပြဿနာရှိတယ်တဲ့။နောက်ပိုင်းကျတော့သိမကြဘူးပြောတယ်။တစ်နှစ်လောက်အတွင်းမှာသူတို့က curriculum ရှိလာတယ်။အဲ့လိုသင်နေနေလေ။ဒီသင်ရုံးညွှန်းတဲ့တွေကျက်လာတယ်တဲ့။အဲ့ဒီဟာသူတို့ကဘယ်တိလုပ်လဲဆိုတော့ဆရာနိုင်ငံခြားကြောက်သွားကြတယ်။ထောက်ကွာ59မှာသူတို့ထိကဒီချို့ဒီအိုလီဗာတန်ဘိုခေါင်းဆောင်ရဲ့အဖွဲ့ကိုမင်းတို့တော့အပြစ်ထွက်တော့ဒီထဲမှာနေအဖက်ခံရင်အကုန်ဖန်ခံရတယ်မင်းတို့ကြိုထွက်ဆိုပြီးတော့သူတို့ထွက်ခိုင်းတော့မှာထွက်သွားတော့လူတချို့ပါသွားတယ်ဆင်းအဲ့တော့ပထမဆုံးတမဒါဒုတိယတမဒါပေါ့အန်ဘက်ကြီးဆိုတာအဲ့ဒီအဖွဲ့တည်းကတမဒါပါအဲ့တော့သွားတော့ပုံမှာလည်းသူတို့ဆက်ပြီးတော့ပဲဒီအစင်တော်ထပ်ထင်းသိမ်းနေပြောတယ်ဆင်းနိုင်ငံခြားမှာလीသင်ခန်းတွေဆက်လုပ်တယ်နောက်ပြီးသူတို့ကျွန်းကြသွားတယ်နယ်စင်မန်တွေလည်းလို့ကျွန်းကြသွားတော့ကျွန်းမှာလည်းဆက်လုပ်တယ်ဆင်းနောက်တစ်ခုကျွန်တော်ထောက်ပြနေတော့ဆရာကျွန်တော်တို့ကမန်ဒဲလာလို့တာလူတွေကအသိများတာဒါပေမဲ့မန်ဒဲလာပြီးမှဝိုင်းရံနေတဲ့တကယ်တော်တဲ့လူတွေလည်းအများကြီးပဲဆရာခုနပြောတဲ့ဒီ water sisulu ဆိုတာ sisulu ဆိုရင်မန်ဒဲလာကိုသူက guide လုပ်ပေးခဲ့တာပေါ့ main ဟိုသွားတက်ဥပဒေပညာသွားတက်ဆိုတော့မန်ဒဲလာကျွန်တော်ကြောက်မှာပဲဒီဥပဒေပညာသာတက်တာလော
ဟုတ်ပါတယ
်ကျွန်တော်အိုလီဗာတန်ဘိုကြီးကနေစင်မန်ဒဲလာအဖက်ခံရတော့ okay အိုလီဗာတန်ဘိုကအများကြီး run လာတာဆရာဒီ international ဟုတ်ကဲ့international campaign တွေက Oliver Tambo လို့ခေါ်တာဆီ
ဟုတ်ပါတယ
်ဒီလူကြီးအရန်တော်တော့အဲ့လိုဗတ်စုံမောဆီရခုနပြောတင်တန်းနေရနေစသွားပြီးတော့လူတော်တွေငွေထုတ်တာ
ဟုတ်ပါတယ်အခုပြောင်းကိုဖတ်တဲ့အခါမှာဆိုလို့ရှိရင် Cabinet Party အတွင်းမူ Joe Strobo တို့ဘာတို့ဆိုတာလဲတာမန်တန်ကိုဖန်ဆီတော့တာမန်တန်ကိုဥဆောင်နိုင်တဲ့เนาะဒါခေါင်းဆောင်တွေပေါ့เนาะတော့ဆက်ရခေါင်းဆောင်တွေ
โอเคနော် Joe Strobo ဆိုရင်သူကလော့တန်ရင်းနဲ့ကျွန်တော်ကြောင်းမှာပဲတွေ့တယ်ဆီဒီ University of Witwatersဆိုတာသူတို့တက်ကြတာဂျိုးစလိုဘော
ဟုတ်ပ
ါအလွန်ချစ်ကြတယ်ဆရာသူတကယ်ချင်းလေဘယ်လောက်ထိချစ်လဲဆိုတော့စိတ်ဝင်စားကြတာကောင်းတာဒီ Oliver Tambo ကဟိုမှာသူတောက်ကြစားကြတယ်လို့ရှိတယ်ဆရာသူညနေပိုင်းလေတောက်ရင်ခုံတခုံတစ်သက်ခြံထားပြီးတော့ဒါ Angle Nelson အတွက်ဆိုတော့အင်းနဲ့ Nelson မနဲ့လောက်ပါလို့တယ်တဲ့ဥညွတ်တယ်ဟုတ
်ကဲ
့သူတို့နေရာထားခဲ့တက်စားရှိကြတယ်ဆရာ
ဟုတ်ပါဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်ဟုတ်ကဲ့နေ့တက်မှာငင်းညာတဲ့လူဖွဲ့စည်းဖြစ်တဲ့ကုပြောင်းနိုင်ပါစေလို့ဆုတောင်းရင်းဒီစီစဉ်ကိုဒီမှာပဲဒီကုန်းချုပ်ပြရစေကျွန်တော်တမောင်ပန်းပ
ါဦးတင်မောင်တန်းဆွေးနွေးတင်ဆက်ပေးကြတာဖြစ်ပါတယ်အခုဆက်ပြီးတော့ပြီးခဲ့တဲ့2021ရဲ့အားကစားသတင်းတွေကိုပြောပြပါမယ်2021တိုချိုအိုလံပစ်ပြိုင်ပွဲနဲ့ယူရိုဥရောပဖလားပြိုင်ပွဲအပအဝင်မြန်မာနဲ့ကမ္ဘာတဝန်းကအားကစားသတင်းတွေကိုကိုရန်နိုင်ကကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ပေးပါမယ်။နားဆင်ကြည့်ရှုကြပါခင်ဗျာ
။2021ခုနှစ်ကတော့ဂုံဆုံးသွားခဲ့ပါပြီ။ဒီ2021ခုနှစ်ဟာမြန်မာနိုင်ငံအတွက်ရောကမ္ဘာကြီးတစ်ခုလုံးအတွက်ပါအပြောင်းအလဲတွေစိန်ခေါ်မှုတွေအပြည့်နဲ့ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ခဲ့သလိုအားကစားလောကအတွက်လည်းထူးခြားတဲ့နှစ်တစ်နှစ်လို့ဆိုရမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်2020ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းမှာကျင်းပဖို့စီစဉ်ထားတဲ့နိုင်ငံတကာအားကစားပြိုင်ပွဲတွေကိုရွှေ့ဆိုင်းတာတွေဖြတ်သိမ်းတာတွေလုပ်ခဲ့ပြီးတော့ဒီထဲကအထင်ကြီးရပြိုင်ပွဲတွေဖြစ်တဲ့2020တိုကျိုအိုလံပစ်ပြိုင်ပွဲ၊ Euro 2020ဥရောပဖလားဘောလုံးပြိုင်ပွဲနဲ့ Copa America ဖလားဘောလုံးပွဲတွေကိုလည်း2021ခုနှစ်ကိုရွှေ့ပြီးတော့ကျင်းပခဲ့ရပါတယ်။
တူဂျူအိုလံပစ်ပြိုင်ပွဲကိုတော့ဇွန်လ23ရက်နေ့တူဂျူအိုလံပစ်အားကစားဝင်ကြီးမှာကျင်းပခဲ့ပါတယ်။ပြိုင်ပွဲကိုတစ်နှစ်ရွှေ့ဆိုင်းခဲ့ပြီးမဲ့လည်းအခုနှစ်ပြိုင်ပွဲကျင်းပကနေမှကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတကြောပြန်မြင့်တက်လာတဲ့အတွက်ဆိုရည်မှုတွေကန့်ကွက်မှုတွေအားကစားရော်တွေမှာကူးစက်မှုတွေရှိနေတဲ့ကြားကပဲပြိုင်ပွဲကိုကျင်းပခဲ့ကြတာပါ။ဒီဖွင့်ပွဲခန္ဓာကတော့ဂျပန်အဂရစ်နာရိုဟီတိုဝန်ကြီးချုပ်ဆူဂါမြန်မာအင်မန်နွယ်မာခရွန်အမေရိကန်သမ္မတကရောဂျီလ်ဘိုင်ဒန်နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘော့ခ်စတဲ့ဖိတ်ကြားထားတဲ့ကမ္ဘာကောင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဂျပန်အင်္ဂလိပ်နာရိုဟီတိုကမင်ကွန်းပြောကြားပြီးတော့2020တိုကျိုအိုလံပစ်ပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့ပြီးတိုကျိုအိုလံပစ်အားကစားအကွင့်ကြီးကအိုလံပစ်မီရှူလန်ကိုတော့ဂျပန်တင်နစ်ကစားသမားနာအိုမီအိုဆာကာကဘီထွန်းညှိပေးခဲ့တာဖြစ်ပါတယ်။အဲ့ဒီတိုကျိုအိုလံပစ်ပြန်ပွဲမှာတော့အမေရိကန်ကရွှေတစိတ်39ခု၊ငွေတစိတ်42ခု၊ကြေးတစိတ်33ခုနဲ့ပထမရခဲ့ပြီးတရုတ်နိုင်ငံကရွှေတစိတ်38ခု၊ငွေတစိတ်32ခု၊ကြေးတစိတ်18ခုနဲ့ဒုတိယအိန်ရှင်ဂျပန်နိုင်ငံကရွှေတစိတ်29ခု၊ငွေတစိတ်14ခု၊ကြေးတစိတ်18ခုနဲ့တတိယရပြီးပထမဒုတိယတတိယအဆင့်လိုက်ရပ်တည်နိုင်ခဲ့ကြပါတယ်
ယူရို2020ဥရောပဖလားဘောလုံးပွဲပတ်မှာတော့အီတလီအသင်းကပိုဆွဲသွားခဲ့ပါတယ်။အီတလီအသင်းဟာခြေစွမ်းတီတီငိမ့်ငိမ့်နဲ့ကစားနိုင်ခဲ့ပြီးတော့ပြိုင်ပွဲမှာပိုဆွဲဖို့ရေပန်းစားနေတဲ့တခြားနာမည်ကြီးအသင်းတွေကိုကျော်ဖြတ်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒီချိန်မှာထူးခြားတာကတော့ယူရိုပြိုင်ပွဲကျင်းပတာနှစ်60ပြည့်အထိမ့်မှအဖြစ်နဲ့အိရှန်နိုင်ငံအဖြစ်နဲ့တနိုင်ငံတည်းကိုမရွေးချယ်ခဲ့ပဲဥရောပတဝန်းကမြို့ကြီး12မြို့မှာခွဲပြီးတော့ကျင်းပခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဒီယူရိုပြိုင်ပွဲကတော့ပြိုင်ပွဲအစမှာကတည်းကမမျော်လင့်တဲ့အခြေအနေနဲ့ကြုံခဲ့ရပြီးတော့အဲ့ဒါကတော့ဒန်မတ်အသင်းကနာမည်ကြီးခွင့်လှစ်ကစားသမားခရစ်စတန်အရစ်ဆန်ဟာဖင်လန်နဲ့ကစားတဲ့ပွဲမှာရုတ်တရက်နှလုံးယက်ပြီးတော့ခွင့်ထဲမှာလဲကျသွားတာကြောင့်ခွင့်တွင်းမှာသာမကဒီပွဲကိုကမ္ဘာတဝန်းရုတ်တန့်ကနေကြီးရှုနေတဲ့သူတွေအားလုံးလည်းတုန်လှုပ်ခဲ့ကြပါတယ်။ဒန်မတ်ကစားသမားအချို့ပါဝင်ဆေးဖွဲ့ကခွင့်တွင်းမှာအရေးပေါ်ကူတာမှုတွေနဲ့နှလုံးပြန်ခုန်လာအောင်လုပ်ပြီးတော့နီးစပ်ရဆေးရုံကိုအများဆုံးပို့ဆောင်နိုင်ခဲ့တဲ့အတွက်နောက်ဆုံးမှာအရစ်ဆန်ကိုအသက်ကယ်နိုင်ခဲ့လိုက်ပါတယ်။ဘွဲကိုမိနစ်အတော်ကြာရပ်ဆိုင်းခဲ့ရပေမဲ့နောက်ပိုင်းမှာတော့ဒီဘွဲကိုပြန်ပြီးတော့ကစားခဲ့ကြပါတယ်။ယူရို2020ပြိုင်ပွဲမှာထူးခြားတာနောက်တစ်ခုကတော့ဘောလုံးဘွေအင်္ဂလန်သင်းဖြစ်ပြီးတော့အင်္ဂလန်သင်းဟာဒီပြိုင်ပွဲမှာ1966ကမ္ဘာဖလားနောက်ပိုင်းနိုင်ငံတကာပြိုင်ပွဲတွေမှာပထမဆုံးအကြိမ်ဖြစ်တဲ့ final ကိုတက်လာခဲ့ပါတယ်။ဒါပေမဲ့မထူးခြားတာကတော့အင်္ဂလန်သင်းဟာနောက်ဆုံး final မှာကိုကဂိုးအရင်သွင်းခဲ့ပေမဲ့နောက်ပိုင်းမှာဂိုးပြန်ပေးလိုက်ရပြီးတော့နောက်ဆုံးမှာတော့ထုံးစံအတိုင်းပဲ penalty နဲ့ရှုံးပြီးအီတလီအသင်းကဥရောပဖလားကိုပိုးဆွဲသွားခဲ့ပါတယ်။အခုတစ်ကြိမ် champion ဖြစ်သွားတဲ့အီတလီအသင်းရဲ့ထူးခြားချက်ကတော့အရင်ကြိမ်တွေမှာလိုအရန်ကိုနာမည်ကြီးတဲ့စူပါစတားကစားသမားတွေမပါဝင်ပဲတစ်သင်းလုံးကခြေစွမ်းတီတီငိမ့်ငိမ့်နဲ့အသင်းလိုက်စူးစီးမှုအားကောင်းကောင်းနဲ့ကစားနိုင်ခဲ့တဲ့အတွက်ချန်ပီယံဖြစ်သွားခဲ့တာလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကူပါအမေရိကဖလားဘောလုံးချန်ပီယံလူပွဲတွေကိုလည်းယူရိုပြန်ပွဲလို့ပဲတစ်နှစ်ရွှေ့ဆိုင်းခဲ့ပြီးဇွန်လ23ရက်နေ့ကနေဇူလိုင်လ10ရက်နေ့ထိဘရာဇီးနိုင်ငံမှာကျင်းပခဲ့တာပါမူလာရုံးကတော့အာဂျင်တီးနားနဲ့ကိုလံဘီယာနှစ်နိုင်ငံပူးတွဲအင်ရှင်အဖြစ်ကျင်းပဖို့လုပ်ထားတာဖြစ်ပေမဲ့ကိုလံဘီယာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အင်ရှင်ဖြစ်ကရုတ်သိမ်းပြီးအာဂျင်တီးနားကပဲအင်ရှင်လုပ်ဖို့စီစဉ်ခဲ့တာပါဒါပေမဲ့လည်းအာဂျင်တီးနားမှာကိုဗီရောဂါကူးစက်မှုတွေတိုးလာတာကြောင့်နောက်ဆုံးမှာတော့ဘရာဇီးနိုင်ငံမှာပြောင်းပြီးကျင်းပခဲ့ရပါတယ်အာဂျင်တီးနားဟာအခြေအနေအရအင်ရှင်အဖြစ်ပြိုင်ပွဲကျင်းပခွင့်မရခဲ့ပေမဲ့ချန်ပီယံဖြစ်ပြီးကိုပါဖလားကိုတော့ကင်မြောက်ခွင့်ရလိုက်ပါတယ်ဖိုင်နယ်ကိုဇူလိုင်လ10ရက်နေ့ကရီယိုမြို့ကကမ္ဘာကျော်မာရာကာနာဘောလုံးကွင်းကြီးမှာကစားတာမှာအာဂျင်တီးနားအသင်းကဘရာဇီးကိုတကူးကူးမရှိနဲ့နိုင်ပြီးဘရာဇီးမြေမှာအောင်ပွဲခံသွားခဲ့ပါတယ်ဒါအပြင်အာဂျင်တီးနားအတွက်တော့ကိုပါအမေရိကဖလားကို1993ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်ပြန်ပြီးတော့အနိုင်ရတာပါအခုလိုအနိုင်ရသွားတဲ့အတွက်အာဂျင်တီးနားအသင်းနဲ့အတူဖလားရဖို့ဆိုတော့မက်ဆီရဲ့အိမ်မက်တွေလည်းပြည့်သွားခဲ့ပါတယ်
ဥရောပတဝန်းကဘောလုံးပွဲတွေမှာတော့ Champions League မှာအင်္ဂလန်ကနှစ်သင်းဖိုင်နယ်မှာတွေ့ပြီးတော့ Chelsea က Manchester City ကိုတကူးကိုမရှိနဲ့နိုင်ရပြီး Champion ဖြစ်သွားပါတယ်။ဒါဟာ Chelsea အတွက်တော့ Champions League ကိုဒုတိယအကြိမ်ရတာဖြစ်ပါတယ်။ပိုလမကစားတဲ့ Europa League Final မှာတော့ Spain က Villarreal က Manchester United ကို Penalty နဲ့နိုင်ပါတယ်။တစ်ဖက်တကူးစီနဲ့တည်ဖြစ်နေတဲ့အတွက် Penalty ကဏ္ဍမှာ Villarreal က19-19နဲ့နိုင်ရပြီးတော့ Champion ဖြစ်သွားလို့Manchester United အသင်းဟာဖလားလက်မဲ့ဖြစ်ခဲ့ရပါတယ်။ Man City အသင်းဟာ Champions League မှာရှုံးပေမဲ့ Premier League ဖတ်မှာတော့ Champion ဖြစ်ပြီးမပေးချန်ပီယံဆုကို9ချိန်မြောက်ရသွားခဲ့ပါတယ်။ဒါဟာ Man City အသင်း Guardiola လက်ထက်မှာ Premier League ဖလားကိုတတိယအချိန်မြောက်ရလိုက်တာလည်းဖြစ်ပါတယ်။ Spain ဘက်မှာတော့ Atletico Madrid အသင်းကနာမည်ကြီး Real Madrid နဲ့ Barcelona အသင်းတွေကိုကျော်ဖြတ်ပြီးတော့ La Liga မှာ Champion ဖြစ်သွားခဲ့ပြီးအီတလီမှာတော့ Inter Milan က61မှတ်နဲ့ချန်ပီယံဖြစ်သွားတာကြောင့် Juventus အသင်း6နှစ်ဆက်တိုက်အနိုင်ရထားတာကိုလည်းရပ်တန့်နိုင်လိုက်ပါတယ်။ Germany မှာတော့ Bayern Munich ကချန်ပီယံဖြစ်သွားပေမဲ့ပြင်သစ်မှာတော့ Lille အသင်းက PSG အသင်းကိုကျော်ပြီးတော့နောက်ဆုံးနေ့မှာအမှတ်ပေးချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာ
။2021ခုနှစ်မှာဘောလုံးအားကစားလောကနဲ့ပတ်သက်ပြီးတစ်ကမ္ဘာလုံးကိုတုံ့လောက်အံ့အားတင်သွားစေတဲ့သတင်းကတော့เมสซี่เนี่ยบาร์ซิโลนาတို့ရန်ခွဲလိုက်တယ်တဲ့ပါเมสซี่ဟာအာဂျင်တီးနားနဲ့အတူဖလားရခဲ့လို့သူ့ရဲ့အိမ်မက်တွေလက်တွေဖြစ်လာခဲ့ပေမဲ့တစ်ဖက်မှာတော့ဘာร์ซิโลนาเนี่ยမမျောလင့်ပဲရန်ခွဲလိုက်ရပါတယ်ပြီးခဲ့တဲ့ဒီနှစ်ကျော်ကအဲ့ဒီအချိန်အသင်းဥက္ကဋ္ဌဖြစ်တဲ့ဘာတူမူเนี่ยအဆင်မပြေတာကြောင့်အသင်းကနေထွက်ဖို့လုပ်ခဲ့ပြီးမှအသင်းကထွက်ခွင့်မပေးခဲ့တာကြောင့်မပြောင်းဖြစ်ခဲ့ပေဘာစီလိုနာမှာဘောလုံးရာသီတရားသည်ဆက်နေခဲ့ရတာပါဒါပေမဲ့လည်းနောက်ပိုင်းမှာတော့သူနဲ့အတင်းကြမှာပြည်လဲမှုပြန်ရပြီးဘာစီလိုနာမှာဆက်နေဖို့အတွက်နှစ်ဖက်စလုံးကသဘောတူပြီးမှဘာစီလိုနာအတင်းရဲ့ဘန်နောင်ငွေကြေးအခြေအနေကြောင့်လာလီဂါရဲ့စီးမင်းယူနဲ့မကန့်ညီတဲ့အတွက်မက်ဆီဟာဘာစီလိုနာအတင်းမှာဘယ်လိုမှစာချုပ်တက်တန်ထပ်တိုးပြီးဆက်ကစားလို့မရပဲအတင်းနဲ့လမ်းခွဲလိုက်ရတာပါအဆိုးဆုံးကတော့အဲ့ဒီအချိန်မှာမက်ဆီနဲ့ဘာစီလိုနာဟာစာချုပ်တံပြစ်သွားတဲ့အတွက်ဘာစီလိုနာအသင်းဟာအသင်းရဲ့တမိုင်းတလျှောက်သူတို့ရဲ့အကောင်းဆုံးကစားသမားဖြစ်တဲ့မက်ဆီကိုပြောင်းရွှေ့ကြည့်တပြားတစ်ချမ်းမှမရပဲလက်လွတ်ဆုံးရှုံးလိုက်ရတာဖြစ်ပါတယ်တကယ်လို့သာဘာစီလိုနာအနေနဲ့မက်ဆီကအသင်းကနေထွက်ဖို့ပြောတဲ့အချိန်မှာထုတ်ပြောခဲ့မယ်ဆိုရင်တော့အဲ့ဒီအချိန်မှာအနည်းဆုံးပေါင်စတာလင်တန်းနေရာကနေပေါင်စတာလင်တန်း300ကျားရမယ်လို့အတော်များများကခံမှန်းကြပါတယ်။ဘာစီလိုနာအတွက်ကတော့မက်ဆီနဲ့လမ်းခွဲလိုက်ရတာဟာအားကစားပိုင်းမှာလည်းအကြီးအကျယ်ဆုံးရှုံးလိုက်ရတာဖြစ်တဲ့အပြင်မက်ဆီလိုကစားသမားမျိုးကိုပြောင်းရွှေ့ကြည့်တပြားတစ်ချမ်းမှမရပဲလက်လွတ်လိုက်ရတာဟာဘောလုံးသမားအပြောင်းအရွှေ့သမိုင်းမှာအကြီးမားဆုံးဆုံးရှုံးမှုလို့ပြောရမှာဖြစ်ပါတယ်။နောက်ဆုံးမှာတော့ပြင်သစ် PSG အတင်းကမက်ဆီကိုလာဆောင်ငွေတစ်နှစ်ကိုယူရိုငွေ36သန်းနဲ့နှစ်နှစ်စာချုပ်ချုပ်ဆိုလိုက်ပါတယ်။ဒါ့အပြင် PSG အတင်းဟာ Real နောက်တန်းလူ Ramos, Italy ကူသမား Netherlands ကွင်းလယ်လူ Wijnaldum နဲ့ညာနောက်ခံလူ Hakimi တို့ကိုလည်းခေါ်ယူခဲ့ပါတယ်။မက်ဆီက PSG ကိုပြောင်းသွားချိန်မှာ Cristiano Ronaldo ကလည်းသူ့ရဲ့အတင်းဟောင်းManchester United ကိုပြန်ပြီးတော့ပြောင်းသွားခဲ့ပါတယ်။ Man U က Ronaldo ကိုနှစ်နှစ်စာချုပ်နဲ့ချုပ်ခဲ့ပြီးရောင်းရွှေ့ခြင်းဖြစ်နေပေါင်12တန်းကနေ18တန်းလောက်အထိပေးခဲ့ရပါတယ
်။ Dennis Dimitrov ဘက်မှာတော့2021ခုနှစ်က Djokovic ရဲ့နှစ်လိုပဲပြောရမှာဖြစ်ပါတယ်။ Virus ကူးစက်မှုတွေကြောင့်ပြိုင်ပွဲစီစဉ်သူတွေကလည်းလိုက်နာမဲ့ COVID စီးကမ်းတွေကိုစနစ်တကျချမှတ်ခဲ့ကြသလို Australia Open မှာတော့ကစားသမားတွေအကုန်လုံးဟာရောက်တာနဲ့14ရက်ကြာတီးတန့်ခွဲနေရတာတွေကြောင့်ကစားသမားတွေအတွက်တော့အခက်အခဲတွေစိန်ခေါ်မှုတွေလည်းရှိခဲ့ပါတယ်။ဒါမဲ့လည်းကမ္ဘာအဆင့်တ Djokovic ဟာ Melbourne မှာကျင်းပတဲ့ဒီ Australian Open ကိုအနိုင်ရပြီးတော့6ချိန်မြောက်ပိုဆွဲခဲ့သလိုပြင်သစ်မှာလည်း Semi Final မှာ Nadal Final မှာ Tsitsipas တို့ကိုအနိုင်ရပြီးတော့ပိုဆွဲခဲ့ပါတယ်။ဒါပြင် Djokovic ဟာ British နိုင်ငံမှာကျင်းပတဲ့ Wimbledon ပြိုင်ပွဲမှာလည်းနောက်ဆုံး Final မှာ Italy က Berrettini ကိုအနိုင်ရပြီးတော့ Champion ဖြစ်သွားတာကြောင့် Grand Slam ဆုကိုအကြိမ်20မြောက်ရရှိသွားခဲ့ပါတယ်။ ဒါကြောင့် Djokovic ဟာ Federer နဲ့ Nadal တို့ Grand Slam Championship ကိုအကြိမ်20စီးနဲ့အများဆုံးပူးတွဲတင်ထားတဲ့စံချိန်ကိုလိုက်မီသွားခဲ့ပါတယ်။နှစ်တစ်နှစ်ရဲ့ပထမဆုံးကျင်းပတဲ့ Grand Slam 3ခုကိုအနိုင်ရသွားတာကြောင့် Djokovic အနေနဲ့ Career Grand Slam လို့ခေါ်တဲ့ Grand Slam 4ခုစလုံးကိုအနိုင်ရတော့မလားလို့ခမန်းပြောဆိုချက်တွေထွက်ခဲ့ပြီးမြန်မာပြည်မှာကျင်းပတဲ့ US Open မှာတော့ Djokovic ဟာနောက်ဆုံး Final မှာ Russia ကDaniil Medvedev ကိုရှုံးပြီးတော့တနည်းအတွင်း Grand Slam 4ခုစလုံးရတဲ့သူဖြစ်ဖို့အခွင့်အရေးနဲ့လွဲသွားခဲ့ပါတယ်။ဒါပြင်သူဟာဂျပန်နိုင်ငံမှာကျင်းပတဲ့ Tokyo Olympic ပြိုင်ပွဲမှာလည်း Semi-final မှာရှုံးသွားတာကြောင့် Golden Slam လို့ခေါ်တဲ့တနည်းအတွင်း Grand Slam 4ခုနဲ့ Olympic ရွှေစိတ်ကိုနိုင်ရဖို့အခွင့်အရေးနဲ့လည်းလွဲချော်သွားခဲ့ပါတယ်ခင်ဗျာ
။အမျိုးသမီးအားကစားပွဲတွေဘက်မှာတော့အမျိုးသားတွေဘက်မှာလို့မဟုတ်ဘဲ Grand Slam ပြိုင်ပွဲ4ခုကနေချန်ပီယံ၄ယောက်ထွက်လာခဲ့ပါတယ်။ဩစတြေးလျဥပမာဂျပန်နိုင်ငံကနာအိုမီအိုဆာကာကအနိုင်ရပြီးဇဒုဒမြောက်ဂရန်ဆလမ်ဆုကိုရသွားခဲ့တယ်လို့ပြင်သစ်ဥပမ်ကိုချက်နိုင်ငံသူဘာဘူရာခရစ်ချီကိုပါဝင်းဘယ်ဒန်ကိုဩစတြေးလျနိုင်ငံကအက်ရှလေးဘာဒီတို့ကပိုဆက်ပြီးနယူးယောက်မြို့ကအမေရိကန်ဥပမ်ဖိုင်နယ်မှာတော့ပြည်တိန်ကအမ်မာရာဒူချာနူးကကနေဒါကလာလာဖာနန်ဒက်စ်ကိုအနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်။ဒါအပြင်1989ခုနှစ်ဝင်းဘယ်ဒန်ပြိုင်ပွဲမှာဂီတိန်ကဗာဂျီးနီးယားဝိတ်အနိုင်ရပြီးတဲ့နောက်ပိုင်းဂီတိန်နိုင်ငံသူတွေတဲကဂရန်ဆလမ်ကိုပထမဆုံးအနိုင်ရတာဖြစ်တယ်လို့ Open Era မှာလည်းစီးဒင်းအဆင့်သတ်မှတ်ခြင်းမခံရတဲ့သူတယောက်ဂရန်ဆလမ်ကိုပထမဆုံးအကြိမ်အနိုင်ရတာဖြစ်ပါတယ်။
ကောဒီပြိုင်ပွဲတွေဘက်မှာတော့အဓိကမေဂျာဖလား၄ခုမှာချန်ပီယံတယောက်စီထွက်ပေါ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဩဂတ်စတမှာကျင်းပခဲ့တဲ့ဒမတ်စစ်ကောဒီပြိုင်ပွဲမှာတော့ဂျပန်နိုင်ငံသားဟီတာကီမတ်ဆူယာမာကပိုဆွဲပြီးတော့ဂျပန်နိုင်ငံသားတွေထဲမှာမေဂျာပြိုင်ပွဲကိုပထမဆုံးပိုဆွဲတဲ့သူဖြစ်လာခဲ့ပါတယ်။ဒါပြင်အမေရိကန်ကဖီလ်မစ်ကယ်ဆန်ကတော့အသက်50ကျော်တော့မှ PGA ကောဒီပြိုင်ပွဲကိုအနိုင်ရပြီးမေဂျာပြိုင်ပွဲကိုအနိုင်ရတဲ့သူစီးရင်ထဲမှာအသက်အကြီးဆုံးကစားသမားအဖြစ်မှတ်တမ်းဝင်သွားပါတယ်။မေဂျာပြိုင်ပွဲတွေထဲမှာအမေရိကန်မှာနောက်ဆုံးကစားတဲ့ US Open ဂေါက်သီးပြိုင်ပွဲမှာတော့ Spain က John Ram ကအနိုင်ရပြီး The Open လို့ခေါ်တဲ့ British Open ဂေါက်သီးပြိုင်ပွဲမှာတော့ American က Colin Morikawa ကစုစုပေါင်းရိုက်ချက်15ချက်ရှော့ရိုက်ပြီးတော့ Champion ဖြစ်လာခဲ့ပါတယ်ခင်ဗျာ
။ VOA American အသံကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံနဲ့အတူပူးတွဲပြီးတင်ဆက်ပေးနေတာပါ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါခင်ဗျာ
။ကမ္ဘာတလွန်ကိုဗစ်ရောဂါကူးစက်မှုတွေနှစ်နှစ်နီးပါးရှိလာချိန်မှာပဲဥရောပမှာတော့ကူးစက်ခံရသူကသန်း100ကျော်သွားပြီလို့ကာယရောဂါအခြေအနေတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်ကစနေနေ့မှာပြောပါတယ်။ကမ္ဘာတလွန်အကူးစက်ခံရသူကတော့သန်းပေါင်း290နီးပါးရှိနေပါပြီ။အိန္ဒိယမှာတော့ COVID ကူးစက်သူ 22,000 ကျော်မှာ Omicron ပိုးကူးစက်သူက 1,400 ကျော်ရှိနေတာဖြစ်ပါတယ်။အသားရောင်ခွဲခြားမှုတိုက်ဖျက်ရေးကိုဆန်းဆန်းတမန်ဆောင်ရွက်ခဲ့တဲ့ကွယ်လွန်သူဖုံးတော်ကြီး Desmond Tutu ဟာကိုကျင့်တိုက်ခါမှာဆန်ထားတိုက်တဲ့ပုံကိုဖြစ်တယ်လို့နိုင်ငံအတွက်လဲဆန်နမူနာဖြစ်တယ်လို့တောင်အာဖရိကသမ္မတ Cyril Ramaphosa ကစနေနေ့မှာပြုလုပ်တဲ့နိုင်ငံတော်ဇာပနအခမ်းအနားမှာပြောကြားခဲ့ပါတယ်။ထိုင်ဝမ်ကျွန်းအရေးဖြစ်ရှင်းရမှာစီးပတိပက္ခာအဖြစ်မဟုတ်ဘူးလို့ထိုင်ဝမ်သမ္မတဆိုင်ဝမ်ကနှစ်ဆန်းတဲ့နေ့စနေနေ့မှာတရုတ်အစိုးရကိုသတင်းစကားပားလိုက်ပေမဲ့တရုတ်ကတော့ဘောင်ကျောလာရင်ပြင်းထန်တဲ့ကတ်ဆိုးခြင်းနဲ့ကျွန်းရလိမ့်မယ်လို့တုံ့ပြန်လိုက်ပါတယ်။ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းဟာတရုတ်ပြည်မာကြီးလက်ရောက်ခံဖြစ်ကြေညာထားတဲ့တရုတ်နိုင်ငံကလွန်ခဲ့တဲ့နှစ်နှစ်လောက်ကစပြီးစီးရီးတန်တမာရေးဖိအားတွေတိုးမြင့်လာနေတာဖြစ်ပါတယ်
။ VOA American အသံကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ VOA American အသံရဲ့ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးတော့အသံလွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Tony Pollas နဲ့ Zubair Atta ရဲ့တို့ဖြစ်ကြပါတယ်။နာဆင်ကြည့်ရှုကြတဲ့ VOA ပိတ်သက်တွေအပါဝင်မြမပြည်သူပြည်သားအလုံးနှစ်သစ်မှာအဆစအအရာဘေးကင်းအန္တရာယ်ကင်းကျန်းမာစေကြောင်းဆုတောင်းလိုက်ပါတယ် VOA ကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.